Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။တော်ရရှင်ပေါင်းဘေးရန်နဲ့ကင်းရှင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်မေလ30ရက်ဒီနေ့ငွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ COVID-19 အရေးပေါ်အခြေအနေတွေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညမှာတော်ရရှင်တို့နားဆင်ကြရမယ့်အစီအစဉ်လေးထဲမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီနေ့ကတော့ကြီးကျက်မှုရှိနေသေးတယ်ပေါ့နော်တက္ကသိုလ်ကြီးကြီးကျက်မှုရှိနေသေးတယ်ပေါ့နော်မိဒါရမင်းသားကလည်းဖြစ်တာလည်းရှိသေးတယ
်ကြားပြည်နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေကပြစ်ခတ်ဖမ်းဆီးမှုတွေဆက်လုပ်နေတဲ့သတင်းကိုနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေမှာတော့ကျောင်းပညာရေးနဲ့ပတ်သက်လို့မေးမြန်းထားတဲ့မြန်မာအရေးဆွေးနွေးခန်းဦးစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မိုင်းတန်တာကျော်ရဲ့မြမပီမပေးစာများနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇောင်းဝင်လိုက်တဲ့အတူမမြစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်ပေမဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေအပြင် PDF ပြည်သူ့ကာကွယ်ရေးတပ်ထောက်ခံကြိုဆိုတဲ့ချစ်တဲ့ပွဲတွေနေရာဒေသအတော်များများဆက်လက်ပြုလုပ်နေကြဆဲဖြစ်တဲ့အပြင်စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တေဆုံးသူလည်းရှိခဲ့ပါတယ်။ပုဂံမျိုးတစ်မှာဒီကနေ့မေလ30ရက်နေ့မနေ့ပိုင်းကစစ်ကောင်စီတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်လို့လူငယ်2ဦးတေဆုံးခဲ့ပြီး5ဦးဖမ်းဆီးခံခဲ့ရပါတယ်။မကွေးမြို့မှာတော့ကြပြားဆရာကိုကျော်စွာခေါ်ရာစုတင်နဲ့တခြားအမျိုးသား2ဦးတို့ကိုစစ်ကောင်စီကမေလ29ရက်မနေ့ညကဖမ်းဆီးသွားခဲ့ပါတယ်။ဆရာနိုင်တဲ့မှုစန်းကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တနင်္သာရီတိုင်းတဝယ်မြို့မှာဒီကနေ့မေလ30ရက်နေ့မှာလဲမိုးရွာနေတဲ့ကြားကတပ်ပေါင်းစုသပိတ်ချီတက်ဆန္ဒပြခဲ့ပါတယ်။ဒါပြင်တနင်္သာရီတိုင်းတွင်းကလောင်းလုံရေပြူနဲ့ကံပေါက်တို့မှာလဲအာဏာရှင်စန်းကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်စကိုင်းတိုင်းဒေသကြီးအတွင်းကမုံရွာပင်မတပိတ်စစ်ကြောင်းလဲအစင်အလာမပြတ်ဒီကနေ့လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြသလိုစလင်းကြီးနဲ့ရဲမပင်တို့မှလည်းရွာပေါင်းစုံတပိတ်တွေပြုလုပ်ခဲ့ကြပါတယ်ဒီကနေ့မေလ30ရက်နေ့ဟာတောင်ဆန်းစုကြည်ဦးဆောင်တဲ့အနယ်ဒီကောင်းဆောင်အတော်များများကိုအကြမ်းဖက်သမားတွေကဝိုင်းဝန်းရိုက်နှက်ခဲ့တဲ့တပိတ်ရင်အရေးခင်18နှစ်ပြည့်ဖြစ်ပေမဲ့အောက်မွေပွဲအခမ်းအနားမကျင်းပနိုင်ပဲပန်းစည်းချတာပဲပြုလုပ်နိုင်ခဲ့ပါတယ်ဒါပေမဲ့ကချင်ပြည်နယ်ဖားကမြို့မှာတော့ဆရာနာရှင်အလိုမရှိကြောင်းချီတက်ဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့တက္ကသိုလ်ကျောင်းသားတွေဦးဆောင်တဲ့တပိတ်စစ်ကြောင်းဒီကနေ့အာနာရှင်စန့်ကျင်ချီတက်ဆန္ဒပြခဲ့သလိုမန္တလေးတန်ဃာတော်တွေကလည်းအာနာသိန်းစစ်ကောင်စီအဆုံးတိုက်ရေးနဲ့ Federal Democracy စနစ်တည်ဆောက်ရေးတို့အတွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်မန္တလေးတန်ဃာတပိတ်စစ်ကြောင်းကဆရာတော်တန်ဃာတော်တွေကပြည်သူပြည်သားတွေဆင်းရဲဒုက္ခအပေါင်းကအမြန်လွတ်မြောက်စေဖို့ပြည့်ရုပ်မြတ်တာပို့တာတွေလှုပ်ဆောင်ခဲ့ကြပါတယ်။တစ်ဖက်မှာဆင်းရဲနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်နေသလိုစစ်ကောင်စီဘက်ကဖမ်းဆီးမှုတွေရှိနေပြီးပောက်ကွဲမှုတွေလည်းဇက်တိုက်ဖြစ်ပေါ်နေတာပါ။မနေ့ညကကရင်ပြည်နယ်ဖျားသုံးစုမှာပောက်ကွဲမှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်စာတင်ကြောင်းတချို့ပျက်စီးခဲ့ပါတယ်။ရန်ကုန်တိုင်းတွင်းကရွှေပြည်သာမြို့နယ်အမှတ်6ရပ်ကွက်အုပ်ချုပ်ရေးမှူးရုံးရှိမှာဒီကနေ့နေ့လယ်12နာရီလောက်ကပောက်ကွဲမှုဖြစ်ခဲ့တာကြောင့်လူငယ်တအုပ်တန်ရာရခဲ့ပါတယ်။ဒီမနေ့6နာရီလောက်ကလည်းအဲ့ဒီရုံးနဲ့မလမ်းမကမှာရှိတဲ့ပညာရေးမှုရုံးမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့ဆိုပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။အလားတူပဲလှိုင်မြို့နယ်အတွင်းရန်ကုန်အင်းစိန်လမ်းမပေါ်ကဘူရာယုံလမ်းနာမှာဒီကနေ့မနေ့9နာရီခွဲလောက်ကပောက်ကွဲမှုဖြစ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားရပါဘူးခင်ဗျာ။အာဆီယံအနေနဲ့ဗရင်ဂျင်စာချုပ်အပိုက်တက်မှာဖော်ပြထားတဲ့အခြေခံမူဝါဒနဲ့ညီမှန်းချက်တစ်ခုဖြစ်တဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုမြင့်တင်ကာကွယ်ပေးရေးဆိုတဲ့ပြဋ္ဌာန်းချက်နဲ့အညီလိုက်နာဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဆေးရနာသိမ့်မှုနဲ့ပတ်သက်လို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ကြီးကအိတ်ဖွင့်ပေးစာပေးလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စန့်ကျင်ကန့်ကွက်သူတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲမှုတွေလှုပ်ဆောင်ခဲ့တာကြောင့်ရာပေါင်းများစွာသောပြည်သူတွေအသက်ဆုံးရှုံးခဲ့ရပြီးထောင်ထဲချတဲ့ပြည်သူတွေလည်းဖမ်းဆီးထိန်းသိမ်းခံထားရကြောင်းစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုနေတာကိုစစ်တပ်ကဂရုမစိုက်ဘဲအကြမ်းဖက်လုပ်ရက်ကိုဆက်လုပ်နေတဲ့အတွက်ပြည်တွင်းစစ်ဖြစ်ပေါ်မဲ့ဘက်ကိုဥတီနေပြီးအဲ့ဒီရဲ့နောက်ဆက်တွဲအဖြစ်လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာဥပဒေအရရာဇဝမှုကျူးလွန်တဲ့အခြေအနေတွေကိုဆက်ရောက်လာနိုင်ကြောင်း AI ရဲ့အဖွင့်ပေးစာမှာဖော်ပြထားပါတယ်အာဆီယံပြည်ညင်အရအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုရဆိုတဲ့အခြေခံမူဝါဒကို AI အနေနဲ့နားလည်သဘောပေါက်ကြောင်း Tapi memang memang ngamal lesi cepat ni dek cini deh ha. Pilihan itu tetap makaror jauh. AIA iPhone beza mampu piat ha barai. Bicara ibila nasi ni mampu loh kere. Memang ngan saya Asia ye bo siwe ma. Memang ngan tuin lukun ye cepat kaniar dek cini deh ko. Asia ane ne uzap be samya mesura. Ngan ngan atang wang ko piat agai deh lu su barai. နိုင်ငံတကာဥပဒေတွေနဲ့စံချင်ပြီးလူ့ခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတဲ့မြန်မာစစ်တပ်အနေနဲ့သူ့လိုရအတွက်တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတာကိုအာဆီယံဘက်ကပြသခဲ့တဲ့ကြောင်းလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခချုပ်ငြိမ်းအောင်အာဆီယံနိုင်ငံတွေကပြပြတသားဆုံးဖြတ်ပြီးအချိန်မီမဆောင်ရွက်ဖို့ဆိုရင်မြန်မာနိုင်ငံဟာကြီးမားတဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင် Neza, Kayan Pine, Piaton Zumuma, Mane Mila, Nasakuya Nina, Senna Jologa, Pokwe Munaku Sadai Picadillo, Lenaji never Picamu, Pipogarajan, Satin Yang Tong Yang Jessito Arello, Titagane, Piojajako, Kukapi, Pirin the Dimidianima, Popia Tabare, Prama Pokwe Muhanya, Senna is Seminima, Pietuagabi, Dudia Pokwe Mugaro, Nya Senna, those at Dominima, Picarallo, Tanangan Tok, Bangal Post, the Rima, Popia Tabi, Eri Pokwe at Danego, Tananga, Sakla Buri Pine, Pracheri Sam Ung Nezage Iti, Jeje Long Long Jagere Lusuare, Pokemu Pibaga Bide now, a chain is Sanchibo Dre, Nananga Neza de Dago, Tainta Tatachu, Siluke Lusuare, Pidin the Dimidia Mara, Pokemu Jong Piatonsu, Tatan Jong Yonga, Milan Jesi Dogabi, Tachan Ataka Mulun Jong Chansiule Jesi Dore Lupopia Tabare, a Kempit and Yago, Sitane Yere Yalabi, Sisemuri Biloke de Lu, Didagan Chaugule, Matenga Mune Pansi Dore Lusuare, ပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရရသူစီးရင်တော့မသိရသေးပါဘူးခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကိုဗစ် 19အတီးပြူလူနာ40ဦးထပ်မံတွေ့ရှိခဲ့ကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်မတိုင်ခင်အထိကိုဗစ်90မှုနှုန်းခမန်းကြီးအဖြစ်300ခန့်နှုန်းလောက်ရှိခဲ့ရာကပြီးခဲ့တဲ့သတင်းပတ်ထဲမှာ20တိုးပြီး600ခန့်နှုန်းအထိတိုးလာနေတာပါလက်ရှိ90နေတဲ့ကိုဗစ် 19အမျိုးအစားဟာအိန္ဒိယနိုင်ငံကလာတဲ့90မြန်ယောဂပိုးမျိုးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကဗီအိုအေကိုပြောထားပါတယ်ခင်ဗျာ
ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိ5.32kHz 9.3ရှစ်တုံညာ5.32kHz 9.3ခွန်တုံညာ5.9:1kHz 9.85kHz စနေတိုင်းဝင်မှာလှိုင်းလိုက်မီတာ190kHz 15ခွန်9ကနေပြထုတ်လွှင့်ပေးနေပါရှင်
မင်္ဂလာပါရှင်ကျမများသစင်အောင်ပါတတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင် Zola atuin India ma piwin atuwe COVID-19 kagwe si tantia nase niba yame lu suya ga tigane teningun ni ma piyoware. Lu yi tan thang tong ya jo shire India ma aguti kagwe si na chen piwa thubi re du ga niya tase na tan shibare. Tigane yoga kuset tu tatein chao taong jo shibi te song tu tong daun liya jo shibare. Daha coronavirus mu biza gwe ati sa biro kuset kere yapang lize jo atuwe ma kuset mu ane zongo cha sen la raba. Pine ato miya miya maro kakwe si piya la ni raja jama yi wunan wine ati lize ngah ni atetwe go uza pi kakwe si tunan pi ni bare. Lame ogo la ne dizem bala atuwe kakwe si ne bilien lao ya nai ji shire lu soya tiktan jen bi tu uga Dila Sobai Nunga, Biobare, Pirin Serum Institute Se Comuniga, AstraZeneca Gagwe Sine, Barat Biotechka, Covaxin Gagwe Siri Tolu Bini Dulu, Russia Nangan Tos Spagnik V Gagwe Sigule, Majadi Gingabe Nangan Rima Sabiro Atom Pute Tunan Bini Bare. A good India Ma COVID-19 Gusetu Nasekunit at the Ma Chautanjone, Te Sonduga Suzu Bang Tongde Natang Chautanjo, Shibare. China and Saya Ukraine, the Amaji Andriy Peshtaha, the Ningunin Niga, ထိုင်းနိုင်ငံအပန်းဖြေကျွန်းတကျွန်းမှာမိသားစုနဲ့အတူရှိနေတဲ့အချိန်မှာလဲကျတည်ဆုံသွားခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အသက်44နှစ်အရွယ်တမ်မတ်ကြီးဘက်စတာဟာထိုင်းနိုင်ငံတောင်ပိုင်းကလီပီကျွန်းမှာတည်ဆုံသွားခဲ့တယ်လို့အုပ်ချုပ်ရေးမှူးအက်ခရက်လီဆန်နာ AP သတင်းဌာနကပြောပါတယ်။တနင်္ဂနွေနေ့မနက်ပိုင်းမှာဖခင်ဖြစ်သူဟာအော်အန်ပြီးတော့သတိလစ်မိမျိုးသွားခဲ့တဲ့အကြောင်းသူနဲ့အတူတခန်းထဲရှိနေခဲ့တဲ့ဆယ်ကျော်သက်အရွယ်တာမတ်ကြီးရဲ့တာပြောပြချက်ကိုကိုးကားပြီးတော့ရဲတွေကပြောပါတယ်။တာမတ်ကြီးဘက်စတာဟာနှလုံးရောဂါနဲ့သေဆုံးခဲ့တာဖြစ်နိုင်တယ်လို့ရဲတွေကတန်တရားဖြစ်နေပါတယ်။သူ့ရဲ့အလောင်းကိုခွဲပြီးစစ်ဆေးဖို့ရဲတပ်ဖွဲ့ဆေးရုံကိုပေးပို့ထားတယ်လို့လည်းအုတ်ချုပ်ရေးမှူးလီဆန်နာပြောပါတယ်။တာမတ်ကြီးဘက်စတာဟာ2016ခုနှစ်ဇန်နဝါရီလမှာထိုင်းနိုင်ငံဆိုင်ရာယူကရိန်းတာမတ်ကြီးတာဝန်ကိုစတင်ပြီးတော့ထမ်းဆောင်ခဲ့ပါတယ်။တန်ယုံ website မှာတင်ထားတဲ့သူ့ရဲ့ကိုယ်ရေးရာဇဝင်အရာသူကွယ်လွန်ချိန်မှာဇနီးတမီးတယောက်နဲ့သားနှစ်ယောက်ကျင်းရခဲ့ပါတယ်ရှင်။အိန္ဒိယနိုင်ငံဂူဂျာရတ်မြို့ကနေပြီးတော့တီရီလင်ကာနိုင်ငံကိုလံပိုမြို့ကိုခုံမောင်းခဲ့တဲ့စင်ကာပူနိုင်ငံမှတ်ပုံတင် MV Express Pearl Timber ဟာပင်လယ်ထဲမှာမီးလောင်ကျွမ်းနေတာ17ရက်ရှိပြီဖြစ်ပါတယ်။တီရီလင်ကာရေပြင်နဲ့မီးလောင်ကျွမ်းနေတဲ့တင်မောကနေထွက်လာတဲ့ plastic အပိုင်းစာငယ်တွေကရည်ရွယ်ညဉ့်ဉန်းမှုကိုအကြီးအကျယ်ဖြစ်ပေါ်စေခဲ့တာကြောင့်အဲ့ဒီသင်္ဘောကုမ္ပဏီကိုရာဇဝတ်ကြောင်းအညာတရားဆွဲနိုင်မှုတီရိလင်ကအစိုးရကဒီကနေ့တနင်္ဂနွေနေ့မှာစပြီးတော့လှုပ်ဆောင်လိုက်ပြီးဖြစ်ပါတယ်။ဒီသင်္ဘောကနေထွက်လာတဲ့စွန့်ပစ်ပလတ်စတစ်အလုံးငယ်တန်ချိန်ပေါင်းများစွာကြောင့်တီရိလင်ကနိုင်ငံရဲ့နာမည်ကျော်ကမ်းခြေတွေအလှအပတွေပျက်စီးခဲ့ရပြီးကမ်းခြေတလျှောက်ငါးဖမ်းလုပ်ငန်းတွေကိုလည်းပိတ်ပင်ထားရပါတယ်။အခုလိုအမှုဖွင့်လိုက်တာကြောင့်ကဲတင်ထားတဲ့သင်္ဘောသား25ယောက်ကိုတီရိလင်ကပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကတနင်္လာနေ့မှာစပြီးတော့စစ်ဆေးမေးမြန်းနိုင်မှာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သင်္ဘောပေါ်မှာယူဖိတ်နေတဲ့ nitric acid ကတစ်စက်မီးစတင်လောင်ကျွမ်းခဲ့တာလို့အာဏာပိုင်တွေကယူဆနေပါတယ်။ဒီယူဖိတ်မှုကိုသင်္ဘောသားတွေကမေလ17ရက်နေ့ကလေးကသိနေတာလည်းဖြစ်ပါတယ်။သင်္ဘောပေါ်မှာပါလာတဲ့ nitric acid, sodium hydroxide, ချောစီတွေနဲ့တခြားပစ္စည်းတွေအပါအဝင်ဓာတုပစ္စည်း25ကျန်အများစုကတော့မီးလောင်နဲ့အထည်ပါသွားပြီလို့တာဝန်ရှိသူတွေကပြောပါရယ်။ဒီမီးလောင်ကျွမ်းနေတဲ့သင်္ဘောကနေထွက်လာတဲ့ကျန်တဲ့ဆွန့်ပစ် plastic အလုံးငယ်တွေကတော့သီရိလင်ကာသမိုင်းမှာအဆိုးဝါးဆုံးပင်လယ်ကမ်းခြေညစ်ညမ်းမှုကိုဖြစ်နိုင်စေတယ်လို့တာဝန်ရှိသူတွေကပြောပါရယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းစူးစူးဝါးဝါးကြုံနေရတဲ့အိန္ဒိယမှာအသွာအလာပိတ်ပင်ကန့်သတ်ချက်တွေကြောင့်အိန္ဒိယနိုင်ငံတွေကိုအထည်တင်ပို့တဲ့အထည်ချုပ်ဆက်ယုံတွေစာချုပ်ဖျက်သိမ်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့အိန္ဒိယဆက်မှုလုပ်ငန်းကိုယ်စားလှယ်တွေကပြောပါတယ်
इंडिया के अंदर थोड़ी सी प्रॉब्लम हुई है समस्या हुई है
ये अभी यहां का कोविड ड्यूटी आ लाइन ने चုံနေရပါတယ်ကျွန်တော်တို့ဝယ်လက်တွေကကျွန်တော်တို့စီကစိတ်ချလက်ချမဝယ်ရဲကြတော့ဘူးအခုအချိန်မှာအမှားစာတွေပို့ရမယ့်အချိန်မှာသူတို့မာတဲ့အထယ်တွေအချိန်မီရပါမလားဆိုရင်ပြီးတော့သူတို့ကဘင်္ဂလားဒေ့ရှ်နဲ့ဗီယက်နမ်နိုင်ငံတွေကစစ်ရုံတွေကိုပြောင်းပြီးချုပ်ခိုင်းနေကြတယ်လို့ Noida Apparel အထယ်ချုပ်စစ်ရုံဥက္ကဋ္ဌလလစ်ဒုခရာကပြောပါတယ်ဒီလီ၊မွန်ဘိုင်း၊ Chennai ၊ Kolkata နဲ့နိုင်ငံတော်အမျိုးတွေမှာရှိတဲ့ထောင်နဲ့ချီတဲ့အထယ်ချုပ်စစ်ရုံတွေဟာကာယောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေရှိနေပါတယ်တချို့အထည်ချုပ်ဆက်ယုံတွေမှာလှုပ်သားအင်အားနေပါနေတာကြောင့်ထုတ်လုပ်မှုကို35ရာခိုင်နှုန်းလောက်ရှော့ချထားရတယ်လို့ပြပမှားယူမှုတွေကိုလည်းဖျက်သိမ်းထားရပါတယ်။အိန္ဒိယအထည်ချုပ်လုပ်ငန်းကအလုပ်သမား12သန်းကျော်နဲ့လက်ပတ်လုကင်နေတဲ့ဝင်ငွေတန်းချီရတဲ့လုပ်ငန်းကြီးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ဆက်ပြီးတော့ဖြစ်ခဲ့တဲ့အချိန်တုန်းကလည်းအိန္ဒိယအထည်ချုပ်ဆက်ယုံတွေကနေမှားယူနေတဲ့တခြားနိုင်ငံကအဝတ်အထည်ကုမ္ပဏီတွေဟာစာချုပ်ဖျက်သိမ်းခဲ့တာတွေရှိပါတယ်ရှင်။တို့ရရှင်များရှင်တင်းငွေနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်စစ်ကောင်စီတပ်နဲ့ဂရင်နီပြည်သူ့ကာဝေးရေးတပ်တို့ကြားစစ်ရေးသင်းမာနေတဲ့ပြည်ပြည်နယ်မှာဒီကနေ့မှလည်းတင်မောစုမြို့မှာပြေကမှုတွေရှိနေတယ်လို့ဒေသခံတွေကပြောသလိုဂရင်နီပြည်သူ့ကာဝေးရေးတပ်ရှိတယ်လို့ထင်ရတဲ့နေရာကိုစစ်တပ်ဘက်ကရမ်းပစ်တာလို့ PDF ပြန်ကြားရေးဘက်ကပြောပါတယ်ဒါပြင်ပေါ်လခဲမြို့မှာလဲစစ်အာဏာရှင်ကိုစိုက်ညင်တဲ့လူငယ်နှူးလဲဒီကနေ့မှာဖမ်းဆီးခံရပါတယ်။ကြရပြည်နယ်ဘက်ကပြစ်ခတ်ဖမ်းဆီးမှုအခြေအနေတွေကိုကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။ကြရပြည်နယ်တိမော့စုမြို့မှာဒီကနေ့မှာလဲစစ်ကောင်စီတပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတို့ကပြောပါတယ
်။ဒီနေ့ကတော့ပြစ်ခတ်မှုရှိနေသေးတယ်ပေါ့နော်။တက်တဲ့နိုင်ပြီးပြစ်ခတ်မှုရှိနေသေးတာပေါ့နော်။နေ့တိုင်းမင်းသားကလည်းဖြစ်တာလည်းရှိသေးတယ်
ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကတော့ဒီကနေ့ဒီမော့ဆူပြစ်ခတ်မှုမှာစစ်ကောင်စီတပ်ဖွဲ့တွေကနေ KPDF ဖွဲ့တွေရှိနိုင်တဲ့နေရာကိုလာရောက်ပြစ်ခတ်တာလို့ပြောပါရယ်
ဟောအပြန်အလှန်ပြစ်ခတ်မှုတော့မဖြစ်ပါဘူးခင်ဗျာဒီနေ့တော့ငွေတောင်ဆေးရနေပြီးတော့တောင်ကိုဖယ်ရတဲ့လမ်းပါတော့အဲ့ဒီလမ်းကနေပြီးတော့မှဒီစင်ရနေငယ်လောင်းနေလမ်းပေါ်ကနေပဲဒီလိုပဲရမ်းရမ်းပြစ်ပြီးတော့ပြန်သွားတာစင်ရလာဆန်းတဲ့သဘောမျိုးပဲဖြစ်မယ်ခင်ဗျာ
ကရပြည်နယ်လိုက်ကောတီမောစုနဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်အစမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်တို့အကြားတိုက်ခတ်တန်းကားမှုတွေရှိခဲ့တယ်လို့စစ်ကောင်စီတပ်ဘက်ကလည်းစစ်ရင်အားတိုးချဲ့မှုတွေလှုပ်ဆောင်နေပါတယ်။ဒါပေမဲ့ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့အနေနဲ့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ်။
ဘရိုဘကဒီအင်အားတွေညင်းနေဆိုတော့ PDF အဖွဲ့အစည်းတွေအားရှိနေသူမျိုးနယ်လိုက်ကျင်းနေဒီနယ်တစ်ခုလုံးပေါ့နော်ကျွန်တော်အောက်မှာဝင်လာတဲ့ PDF အဖွဲ့အစည်းတွေရှိသေးတယ်ပြီးတော့လို့ရှိရင်ဂျွာသားတွေအားလုံးကလည်းအနည်းဆုံးတော့လက်လုံတက်နိုင်လေးရှိနေတဲ့အတွက်ကိုလူတိုင်းကလည်းစာကိုရေးတစ်ဖက်ဝင်နေတက်လာနိုင်တယ်ပေါ့ပြီးတော့ကာနာလက်နက်ကိုင်တွေကလည်းများတော့အဲ့ဒီကိုသူတို့ဘက်က 3D ထားပြီးတော့ကြိုတင်ပြင်ဆင်ထားတဲ့ပုံပါပဲခင်ဗျရှင်းပြပါပြမယ်ဆိုတော့မပြီးဘူးလေပေါ့နော်
ကယားပြည်နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတော်လှန်မှုတွေရှိနေတယ်လို့စစ်တပ်ဘက်ကလည်းဖမ်းဆီးမှုတွေဆက်လက်ရှိနေတာပါဒီကနေ့မှာပေါ်လခဲမြို့ကလူငယ်နှစ်ယောက်ကိုစစ်ကောင်စီတပ်ဖက်ကဖမ်းဆီးသွားတယ်လို့မြို့ခံမျိုးရမီတူကပြောပါတယ်
ဒီနေ့ဖမ်းသွားတာကလေးနှစ်ယောက်တယောက်ကဒီရှမ်းပိုင်းဘက်ကပြည်နိုင်ရင်းတယောက်ကတောင်ပိုင်းဘက်ကမုတ်ကမာကြီးသူတို့ကတောင်ပိုင်းလဲဆိုတော့ကလေးတွေကတဲ့ဘုံနဲ့အဆက်တွေရှိကြတယ်တဲ့ဘာနဲ့အဆက်တွေရှိနေတော့မသိဘူးဘုံစစ်သေးပြီးမှခေါ်သွားတယ်ဖမ်းသွားတယ်အဲ့လိုတော့ပြောတာပဲစစ်တပ်ကဖမ်းတာသူတို့အခုလောလောဆယ်တော့ဒီကဘယ်မှာလဲလို့ပြောတာ
အဖမ်းခံရသူတွေကတော့ပေါ်လခဲမြို့ရှမ်းပိုင်းရက်ွက်နေထိုင်သူထိနိုင်တွင်ခေါ်အိုက်တာ19နှစ်နဲ့တောင်ပိုင်းရက်ွက် EBC နဲ့ထွေအုပ်ဆက်ဆက်လမ်းထိတ်နေထိုင်တဲ့မဆီမာသီတို့ဖြစ်ကြပါတယ်။အလားတူမေလ29ရက်နေ့မှာလွိုင်ကော်မြို့ရှိနန်းနတ်တော်ရက်ွက်မှာပြည်သူလူကိုစစ်ကောင်စီတပ်ကနေအကြောင်းမဲ့ပြစ်ခတ်တာကြောင့်ဒေဆုံးခဲ့တယ်လို့ဒေသခံသူကပြောပါတယ
်။လွိုင်ကော်မြို့ဒူပိုင်းရက်ွက်မှာစစ်တပ်ခံရဆိုတာကတော့ဒူပိုင်းရက်ွက်တောင်ထဲကိုသူတို့ဝင်လာတာပေါ့ဝင်လာပြီးလို့ရှိရင်ဒီနေ့ချက်ပေးတဲ့ဦးလေးကိုတက်လာတယ်။ဒါအကြောင်းတက်ချက်ပေါ်မရှိတာအကြောင်းတက်ချက်မရှိတဲ့လို့ဖြစ်နေတ
ာ။ကြားပြည်နယ်မှာဖြစ်ပေါ်လာတဲ့စစ်အာဏာရှင်စန့်ကြီးရေးခုခံတော်လှန်မှုတိုက်ပွဲတွေကြောင့်ဒီမော့ဆူလွိုင်ကော်မြို့ကစစ်ကြောင်9000ခန့်စစ်ဘေးသိမ်းရှောင်နေရတယ်လို့အမိုးကာနဲ့စေဝါကူညီတွေလိုအပ်နေပါတယ်။မနေ့ကစနေနေ့ကစပြီးတော့ကြားပြည်နယ်ရင်ဝင်ထွက်ပိတ်ပင်လိုက်တာကြောင့်ဒေသခံတွေနဲ့စစ်ရှောင်တွေအတွက်စန္ဒရိခာကျမ်းမာရေးကိစ္စတွေအတွက်ပုံမူခက်ခဲလာမဲ့အခြေအနေမှာရှိလာနေပါတယ်။ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းတွေသတင်းပေးပို့ထားပါတယ်ခင်ဗျာ။
တို့ရရှိမြတ်ပြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြမအရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။ပညာသင်ကြားတယ်ဆိုတာဟာလူကိုယ်တိုင်ကျောင်းတက်မှာမဟုတ်ဘဲနဲ့တခြားနည်းလမ်းတွေနဲ့လည်းရယူနိုင်တယ်လို့ Thinking Classroom Foundation ဆိုတဲ့ပညာမြင့်တင်ရေးပရဟိတအဖွဲ့တည်ထောင်သူဒေါက်တာသိန်းလွင်ကပြောပါတယ်။ကျောင်းပြန်မတက်ရင်တခြားဘလို့နည်းနဲ့ပညာရနိုင်ပါလဲ။မဆုမြတ်မောင်ဆက်သွယ်မြင်မြန်ထားတာကိုမြမအရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာ။
မင်္ဂလာပါဒေါက်တာသိန်းလွင်ရှင့် VO မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။မင်္ဂလာပါ
။ဟုတ်ကဲ့ပါ။အဲဆရာဒေါက်တာသိန်းလွင်ရာဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာပညာရေးမြင့်တင်ရေးကိစ္စတွေကိုနှစ်ပေါင်းများစွာပေါ့နော်ဒီဇိုင်းမမတ်ကြိုးစားနေတဲ့သူဖြစ်တဲ့ Now Thinking Classroom Foundation ဆိုတဲ့ဒီပညာရေးမြင့်တင်ရေးပရဟိတအဖွဲ့ကိုတည်ထောင်သူလည်းဖြစ်ပါတယ်။ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတာကတော့ဒီဟိုဂျန်လာဂျန်လေးမှာပြန်ဖွင့်တဲ့အခြေခံပညာကျောင်းနေတဲ့ပတ်သက်လို့ပေါ့နော်မိဘတွေကအကြောင်းပြန်အရေးမအရေးကိစ္စတော်တော်လေးဆွေးနွေးစရာဖြစ်နေပါတယ်ဆိုတော့ဟိုတချို့မိဘတွေကလည်းသူတို့တာသမီတွေကိုအကြောင်းအပြတ်အတင်သလားဆိုပြီးတော့မှဟိုစဉ်းစားခက်နေတယ်ပေါ့လေဆိုတော့ဆရာလိုမျိုးပေါ့နော်ဒီပညာရေးကိစ္စကိုပဲဒီဇိုင်းမမဆောင်ရနေသူတယောက်အနေနဲ့အဲ့လိုမိဘမျိုးတွေဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်မိဘတွေအနေနဲ့သူတို့ကလေးတွေပညာရေးပေါ်မှာသူတို့အဲစုပ်ရင်ကြရဲဆိုတော့ကျွန်တော်နားလေတယ်ဒီနေ့အချိန်မှာဘာကြောင့်လဲဆိုတော့ကုဆက်ယောဂလည်းရှိတယ်နောက်နိုင်ငံရေးအချက်တွေလည်းရှိတယ်နောက်မြို့တွေမှာလည်းမတိမငိမ့်နဲ့အဲပောက်ကွဲမှုတွေလည်းရှိတဲ့အခါကျွန်တော်မိဘတွေစိုးရိမ်တွေဆိုတာကျွန်တော်နားလည်တယ်။နောက်ကျောင်းတွေမှာလည်းဆရာတွေကမလုံလောက်တော့ပြန်ဘူး။သူတက္ကသိုလ်တွေမှာဆိုရင်လည်းတက္ကသိုလ်ဆရာအားလုံးမိဘပါပဲ။တာဝန်ရစဲခံရတယ်။နောက်အခြေခံပညာမှာလည်းတော်တော်များများတာဝန်ရစဲခံတော့ကျောင်းတွေမှာလည်းဒီဆရာတွေမလုံမလောက်ဖြစ်သွားတော့မိဘတွေအနေနဲ့သူတို့ကလေးတွေကိုကျောင်းပို့ရင်ကောင်းမလားမပို့ရင်ကောင်းမလားဆိုတော့ဒီကလာမှာဝေကွဲမရဖြစ်နေဆိုတာကျွန်တော်နားလည်ပါတယ်။ဆိုဒီလိုအခြေအနေမျိုးမှာကျွန်တော်ကတော့ဘလို့ပဲအချက်တည်းရှိနေကလေးတွေပညာရေးရသင့်တယ်လို့ကျွန်တော်ကထင်တယ်။အဲ့ဒီအတွက်နီလာမျိုးမျိုးရှိပါတယ်။ကလေးတွေပညာသင်ကြားနိုင်မှုအတွက်နီလာမျိုးမျိုးရှိပါတယ်။အချို့အကြောင်းမှာဟာအစဉ်ပြေရင်လည်းတချို့လုံခြုံစိတ်ချရတဲ့နေရာမှာကိုယ်နဲ့ရင်းနှီးပြီးကျွမ်းနဲ့ ဆရာဆရာမရှိလို့ကြောင်းသွားမယ်ဆိုရင်ဒါဖြစ်ပါတယ်တကယ်လို့မသွားကြင်တော့ဘူးဆိုရင်တခြားနည်းလမ်းတွေရွေးချယ်စရာရှိပါတယ်ကျွန်တော်ကတော့အခုလိုအချက်တဲမှာပင်ယူမှုကိုမရနာစီခြင်းဘူးတက္ကသိုလ်ကျောင်းသားတွေကဒီအခြေခံပညာကျောင်းသားတွေကဆောင်ရွက်စီခြင်းပဲ
အော်အဓိကအခြေခံပညာဘက်ကိုပြန်ပြီးတော့အာရုံစိုက်မယ်ဆိုရင်ပေါ့နော်ဆရာဆော့ဆော့ပြောခဲ့သလိုပါပဲမိဘတွေမှာသူတို့ဆိုရင်အဓိကဆိုရင်တော့လုံခြုံရေးပိုင်းပေါ့လေဒီနိုင်ငံရဲ့အခြေအနေမတည်ငြိမ်လို့လုံခြုံရေးပိုင်းဆိုရင်လည်းနောက်တချို့မိဘတွေကြတော့လေဟိုအတန်းကိစ္စပေါ့ကလေးတွေကိုအခုကျောင်းပြန်မအပ်လိုက်ရင်အတန်းများနောက်ကျသွားမလားနောက်တချို့ကကြတော့လေဒီနှစ်ကျောင်းမအပ်လို့ရှိရင်နောက်နှစ်တည်းကျောင်းအပ်တဲ့အခါကျရောအခက်အခဲဖြစ်မလားကျောင်းပြန်အပ်နိုင်ပါမလားဆိုရယ်ဆိုရင်မှုတွေလည်းရှိတာပါဆိုတော့အဲ့ဒီအတွက်ကိုရောဆရာအနေနဲ့သူတို့အတွက်ဘယ်လိုမျိုးအဖြေရှင်းနိုင်မလဲဆရာ
ဒီကျွန်တော်တို့ပညာရေးဘက်ကိုတိုက်တွန်းမယ်လေပညာရေးကဏ္ဍဆောင်ရွက်တဲ့ဒီကိုတိုက်တွန်းမယ်ဒီကလေးတွေဟောအတန်းအောင်လက်မှတ်ပေါ်မှာအဓိကမထားဘဲနဲ့ကလေးတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းရည်ကိုပေါ်မှာအဓိကထားဖို့ဆိုတော့ကလေးတွေကဘယ်ဘာသာရပ်ကိုဘယ်အဆင့်တီတက်ပြီးပြီးသင်ပြီးပြီးဆိုရင်အဲ့ဒီအဆင့်ကနေဆက်တင်နိုင်အောင်ဆောင်ရွက်ပေးဖို့ဆိုတော့အောင်လက်မှတ်မပါလို့လက်မခံဘူးဆိုတာဒါကလေးကိုညှင်းပယ်ရရောက်တယ်ဆိုတော့အခြေခံပညာအရွယ်မှာကဒါဘယ်နိုင်ငံမှမရှိဘူးအခြေခံပညာသင်ရမယ့်အရွယ်ကမတည်မနေရဖြစ်သတ်မှတ်တင်တယ်ဒါနိုင်ငံတာဝန်ရှိတဲ့သူတွေကဆောင်ရွက်ပေးတယ်အဲ့ဒီအတွက်ကျွန်တော်မိဘတွေကိုမစိုးရိမ်စေချင်ဘူးဟောကျွန်တော်တို့လည်းဝိုင်းတိုက်တော့မယ်ဒီဟောအတန်းအောင်လက်မှတ်ကအဓိကမဟုတ်ဘူးစာတတ်သွားဖို့အဓိကပဲအကြောင်းသားတွေတက်မြောက်သွားဖို့ပေါ့သူတို့လေ့လာသင်ယူရမယ့်စာကိုသူတို့သင်ယူသွားဖို့သူတို့တက်မြောက်သွားဖို့အဲ့ဒါကပိုအရေးကြီးပါတယ
်အဓိကအခုလက်ရှိဖြစ်နေပြောနေဆွေးနွေးနေတာကကြတော့ဒီစစ်အစိုးရအုပ်ချုပ်နေတဲ့အချိန်ဒီစစ်အုပ်ချုပ်မှုစစ်အာဏာသိမ်းထားတဲ့အချိန်မှာပေါ့လေကိုကလေးတွေကိုအဲចောင်းပြန်အပ်တင်သလားဒီအစိုးရအကြောင်းနေမှာចောင်းပြန်ထားတင်သလားဆိုတဲ့ကိစ္စဆိုတော့မိဘတွေအတွက်ကလည်းတော်တော်လေးကိုဒါခက်ခဲတဲ့အခြေအနေဖြစ်မယ်ထင်ပါတယ်ဆရာ
ကျွန်တော်အမြင်ကတော့ဟိုနိုင်ငံရေးထက်ကိုပညာရေးရကျွန်တော်ကြည့်ချင်ပါတယ်ပညာရေးရကြည့်မယ်ဆိုရင်အခုလက်ရှိအခြေအနေမှာဒီအစိုးရဖွင့်တဲ့ចောင်းတွေလွှတ်မယ်ဆိုရင်ဟိုစာကောင်းကောင်းတင်နိုင်မှာမဟုတ်ဘူးလေကြီးချင်နေရလीဆရာဆရာမမပြည့်စုံတာနဲ့မလုံခြုံတာနဲ့ဆိုရင်ကောင်းကောင်းပညာရမှာမဟုတ်အချိန်သာကုန်သွားတယ်အတန်းတော့ရသွားမယ်ဒါပေမဲ့ပညာမရဘူးဆိုရင်ဒါအကျိုးမရှိဘူးလို့ကျွန်တော်ချင်တယ်ကျွန်တော်ကကလေးတွေစတင်ယူတာအကျိုးရှိစေချင်တယ်တကယ်ကိုတင်ယူတက်မြောက်စေချင်တယ်အဲ့တော့တင်ယူတက်မြောက်တဲ့နည်းနဲ့ဆောင်ရွက်ရင်ကောင်းတယ်ရွေးချယ်စရာတွေကအစိုးရအကြောင်းနေမဟုတ်ပါဘူးကျွန်တော်ပုဂ္ဂလိကအကြောင်းနေရှိတယ်ဒါပုဂ္ဂလိကအကြောင်းနေရတော့ဒါအကြောင်းလက်ကပြရတော့အထက်ကဲရှိနိုင်တာပေါ့လေကျွန်တော်ပုဂ္ဂလိကအကြောင်းတွေကိုလည်းကျွန်တော်ပန်ချပါတယ်အခုလိုအချက်တဲကြုံတဲ့ချိန်မှာဒီချဲကုသယောဂအချက်တဲနိုင်ငံရေးအချက်တဲအနောက်စီးပွားရေးအချက်တဲပါကြုံရတယ်နိကျွန်တော်နိုင်ငံသားတွေအဲ့ဒီအတွက်ဒီပုဂ္ဂလိကအကြောင်းတွေကအကျိုးအမြတ်ကိုအဓိကမထားဘဲနဲ့အကြောင်းသားတွေကိုအရေးသွေးရှိတဲ့အပညာတွေရအောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ပုဂ္ဂလိကအကြောင်းတွေလည်းကျွန်တော်တိုက်တွန်းပါတယ်နောက်အဲ့ဒီပြင်ကိုဒီရရွာအခြေပြုအကြောင်းတွေပေါ်လာဖို့ကိုရရွာမှာရှိတဲ့ဆရာဆရာမနဲ့မိဘနဲ့ဒီရရွာကဒီပညာရေးစိတ်ဝင်စားတဲ့လူတွေနဲ့ညှိနှိုင်းပြီးတော့ကိုယ့်ရဲ့ရွာမှာပညာသင်ကြားနိုင်တဲ့နေရာလေးတွေဆောင်ရွက်ပေးဖို့။နောက်တချို့မိဘတွေကြတော့ကိုယ့်အိမ်မှာရင်သင်တဲ့ home schooling လေ home education ပေါ့အဲ့ဒါလေးလည်းလုပ်တင်တယ်။ဒါမိဘကကိုယ့်ကလေးတွေကိုအိမ်မှာတချို့မိဘတွေကသူတို့ကလေးရဲ့သင်ပေးနိုင်တဲ့မိဘတွေရှိတယ်လေအတွေ့အကြုံရှိတော့အဲ့လိုမိဘကိုယ်တိုင်သင်တာတော့မဟုတ်မိဘကရင်းနှီးတဲ့ဆရာဆရာမတွေပေါ့ဖိတ်ခေါ်ပြီးတော့ကလေးကိုသင်ပေးတာ။အဲ့တော့ရွေးချယ်စရာ home schooling လုပ်လို့ရတယ်ကလေးကိုအပြင်မသွားစေချင်ဘူးအိမ်မာကပုံလုံးယူနေဆိုရင်အိမ်မာသင်တိုင်းအောင်ပေါ့ home schooling home education အနေနဲ့သင်စေချင်တယ်သုံးမဝေးဝေးမသွားဘဲနဲ့ကိုရက်ခွက်ထဲမှာပဲအိမ်နီးနားချင်းတွေအသက်တူရွယ်တူကလေးတွေစုပြီးတော့အိမ်မာစုပြီးတော့အဲ့လိုမျိုးဒီရရွာခြေပြုတယ်ပေါ့ပညာသင်ဝိုင်းလေးတွေအဲ့ဒါတွေလုပ်ပေးစေချင်တယ်နောက်ဖုန်းတော်ကြီးသင်ကျောင်းတွေလည်းရှိတယ်လေဖုန်းတော်ကြီးသင်ကျောင်းတွေမှာလည်းသွားပြီးတော့သင်နိုင်တယ်ပုဂ္ဂလိကကျောင်းတွေကိုလည်းအဲမြစ်တားကျွန်တော်တို့လည်းမြစ်တားရခံတာတယ်သိပြီးတော့ဈေးစကားမများစီပဲနဲ့ကျောင်းသားတွေပညာသင်လို့ရအောင်အဲ့ဒီလိုဆောင်ရွက်ပေးစီချင်ပါအဲ့ဒီပြင်တော့အခွင့်အလမ်းတွေလည်းရှိတယ်လေအင်တာနက်သုံးနိုင်တဲ့နေရာတွေမှာအခု online နဲ့သင်တဲ့အဲကြော်ညာထားတာတွေကျွန်တော်အများကြီးပဲ Facebook မှာတွေ့တယ်ဒါစေတနာရှင်ဆရာဆရာမတွေလေသူတို့အချိန်တွေပေးပြီးတော့ကျောင်းသားတွေအတွက်အခမဲ့သူတို့လုပ်ပေးကြတာဒီအတန်းဆုံးမဲ့ကျွန်တော်များများတွေ့တယ်လူလာတန်းအရွယ်မူချိုကလေးရွယ်အလဲတန်းထက်တန်းရွယ်တက္ကသိုလ်စင်တီပေါ့အခုတက္ကသိုလ်စင်တီဒီ online နဲ့တက္ကသိုလ်ပညာရေးတွေပေးဖို့ဆိုပြီးတော့ဆောင်ရွက်နေတာလည်းကျွန်တော်တွေ့ပါတယ်အဲဒီလိုမျိုး internet အဆင်ပြေတဲ့နေရာတွေမှာလည်း internet ကနေသူစင်တီယူလို့ရတယ်ဆိုတော့အဲ online course လည်းယူလို့ရတယ်သို့မဟုတ် coding ပြင်တဲ့ဘာသာရပ်မှာပဲ YouTube မှာလည်းအဲဒီကိုသက်ဆိုင်တဲ့ဘာသာရပ်အလိုက်ပေါ့ YouTube မှာရှင်းပြထားတာတွေရုပ်ပုံနဲ့တကွာရှင်းပြထားတာတွေအများကြီးရှိတယ်အဲ့ဒါတွေကနေသင်ယူလို့ရပါတယ်ဒါကတော့ internet အဆင်ပြေတဲ့နေရာမှာပေါ့လေ internet ကဒီမြို့တွေမှာ အမျိုးကြီးတွေမှာတော့အဆင်ပြေနိုင်တယ်ဒါတော့မှမကြမ်းမကြဖြတ်တောက်ခံရတယ်အမျိုးဝေးလံတဲ့နေရာတွေကတော့အင်တာနက်ခက်ခဲတယ်ဆိုတော့အဲ့ဒီအင်တာနက်ခက်ခဲတဲ့နေရာအင်တာနက်မရှိပေမဲ့လည်းတည်ယူမှုကိုမပြတ်အောင်လုပ်တင်တယ်ခုနပြောတဲ့ဒီရရအခြေပြုတဲ့စာတင်ဝိုင်းလေးတွေကအင်တာနက်မလိုဘဲနဲ့ပေါ့ဆရာဆရာမတွေနဲ့မျက်နှာချင်းဆိုင်တင်တဲ့စာတင်ဝိုင်းလေးတွေလှုပ်ရှိချင်ပါတယ
်နောက်တစ်ခုကကျတော့ဒီအကြမ်းဖက်အာဏာဖီဆန်တဲ့ဒီ CDM နှုတ်ဆောင်မှုမှာဆရာတွေအများကြီးပါဝင်တဲ့အတွက်ကြောင့်မို့လို့ဆရာနေဆရာမနေရတော်တော်များများလက်လက်နေပါရဲဆိုတော့စစ်ကောင်စီကလည်းဒီနေရာတွေမှာအစားထိုးဖို့လုပ်နေတာရှိရလေဆိုတော့ဥမာဒီမူလာရန်တင်ဆရာတွေအတွက်ကိုဟိုဥစားနေစားခေါ်ပြီးတော့ဟိုအစားထိုးနေတာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့တခုရှိတာကဒီတက်ဆာရဘာသာရပ်ပေါ့နော်အဲ့လိုဘာသာရပ်ဒီနေရာမှာဟိုကျွမ်းကျင်တဲ့ဒီအတွေ့အကြုံရှိတဲ့ဆရာမတွေနေရာမှာအခုလိုဆရာအစ်စ်တင်တဲ့အစားထိုးခံပြီးတင်တဲ့နေရာမှာရောဘယ်လိုမျိုးဒီကျောင်းသားတွေအတွက်တက်ရောက်မှုရှိနိုင်လဲဆရာ
ဒီဆရာတစ်တွေထုတ်ပယ်လိုက်တဲ့အတွက်ကျွန်တော်တို့ပညာရေးကအရန်ပဲမြင့်လာတယ်။ဆရာတစ်တွေကနှစ်ပေါင်းများစွာအတွေ့အကြုံရှိထားပြီးဗာဒရလည်းနားလည်ပြီးသင်တတ်သွားပြီးကျောင်းသားတွေကျောင်းထဲသိပြီးဆိုတော့ဒီလိုအတွေ့အကြုံရှိတဲ့ဆရာတွေကိုအဲတာဝန်ရက်ဆက်လိုက်ပြီးတော့အတွေ့အကြုံမရှိသေးတဲ့ဆရာတွေနဲ့စာထုတ်မယ်ဆိုရင်ဒါသင်တဲ့ဆရာမှလည်းအခက်အခဲရှိတယ်။ကျောင်းသားတွေလည်းအခက်အခဲရှိတယ်။သင်တဲ့ဆရာကလည်းတို့ဗာဒရမချကျင်သေးဘူးသင်တဲ့နည်းစနစ်တွေကောင်းကောင်းမသိသေးဘူး။ဆိုတော့ကျောင်းဆရာတယောက်ဖြစ်ဖို့ဆိုတာစာသင်ခန်းထဲဝင်ရုံနဲ့စာသင်လို့မရပါဘူး။ဒီကျောင်းဆက်တယောက်ဖြစ်ဖို့ကအများကြီးကိုလေ့လာရတယ်အများကြီးလေ့ကျင့်ပြောထောင်ရတယ်ဆိုတော့ကျွမ်းကျင်ပြီးတော့မှစာသင်ခန်းဝင်ဒီကျောင်းဆရာတယောက်ကစာသင်ခန်းနဲ့ရောက်ရင်သူသင်ရမယ့်ဘာတရားကိုကျွမ်းကျင်အောင်လည်းမကဘူးဆိုတော့သင်မဲ့နီးလမ်းတွေလည်းသူကျွမ်းကျင်ရတယ်ကလေးတွေကြောင့်လည်းသူနားလည်ရတယ်ဆိုတော့ကလေးတွေကိုဘယ်လိုသင်မယ်ဆိုတော့အခြေအနေပေါ်မှာကြည့်ပြီးတော့ဆောင်ရွက်နိုင်တဲ့ဆရာမျိုးဖြစ်ရမယ်အဲ့ဒီလိုမှကလေးတွေကဒီသင်ယူတဲ့ဘာတရားမှာထိထိရောက်ရောက်ဖြစ်နိုင်တယ်ဒါတွေ့ကြုံမရှိသေးတဲ့ဆရာတွေကိုဖြစ်တယ်လို့စာသင်ခန်းထဲဝင်ခိုင်းနေဆိုရင်ဒါအခက်အခဲရှိနေမှာလေအဲဒီလိုမျိုးစာသင်ခန်းမျိုးကတကယ်ပညာကိုမရနိုင်ပါဘူ
းဟုတ်ကဲ့ပါဆရာနောက်အခုဒါပြောခဲ့တာတွေကတော့အခြေခံပညာကိုအာရုံစိုက်တယ်ပေါ့လေအခုဆက်ပြီးတော့အစစ်မြင့်ပညာဒီတက္ကသိုလ်တွေနဲ့ပတ်သက်ပြီးဘိုင်းကိုကြည့်မယ်ဆိုလို့ရှိရင်အခုဆိုရင်ဒီvirtual federal university ဆိုပြီးတော့မှဒီနိုင်ငံခြားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့နောက်တခြားမဟုတ်ရင်လည်းဒီတက္ကသိုလ်ဗမာခွာရီနဲ့ online ပေါ်ကနေပြီးတော့ပညာသင်ကြားမှုပိုင်းတွေအခုလုပ်နေတာရှိလာနေပါပြီဆိုတော့အခုဆိုရင်ဒီ American Princeton တက္ကသိုလ်တစ်ခုကနေတင်မဲ့ attendance ဆိုရင်ဇွန်လထဲမှာစတော့မယ်ပေါ့လေဆိုတော့ဗမာပြည်မှာကပြောမယ်ဆိုရင်တက္ကသိုလ်ကျောင်းသူကျောင်းသားတွေအပါအဝင်ပေါ့နော်သူတို့ကဒီ online ကနေပြီး virtual learning ပိုင်းမှာနည်းနည်းလေးအားနေပါတယ်တခြားတဲ့လိုနှိုင်းရှင်ပေါ့လေဆိုတော့အဲ့လိုမျိုး virtual learning လုပ်မယ် online ကနေပညာသင်ကြားမှုရယူမယ်ကျောင်းသားတွေအတွက်ကိုဆရာအနေနဲ့ပေါ့နော်ဘယ်လိုအကြံပြုချင်လဲဘယ်လိုမျိုးကိစ္စအပိုင်းတွေကိုအာရုံစိုက်တင်လဲဘယ်လိုမျိုးကိစ္စတွေဒီဥစားပြီးတော့သင်ယူတင်တယ်လို့ဆရာအကြံပြုချင်ပါလဲရှင
်သူပြောတဲ့ဒီ virtual federal university စတင်မှုတိုင်ပင်တော့ကျွန်တော်လည်းပါပါတယ်ဆရာဆရာဟာဒီနိုင်ငံများမှာတက္ကသိုလ်မှာသင်နေတဲ့မြန်မာနိုင်ငံသားဆရာမတွေကောဒီမြန်မာနိုင်ငံပညာရေးကိုမြင့်တင်ပေးခြင်းနဲ့နိုင်ငံခြားသားဆရာမတွေရောအဲသူတို့တိုင်ပင်ပြီးတော့ဆောင်ရွက်ကြတာပေါ့သူတို့ ਨੇ ဒီရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့နောက်တခြားသမဂ္ဂတွေလည်းပါဝင်ပါတယ်ကျောင်းသားသမဂ္ဂတွေကသူတို့တက္ကသိုလ်တွေပြန်မတက်ချင်တော့ဘူးဒီစီအစိုးရအုပ်ချုပ်တဲ့အောက်မှာတက္ကသိုလ်မတက်ချင်တော့ဘူးဒါပေမဲ့သူတို့ပညာသင်ယူခြင်းနဲ့အဲ့ဒီတွေ့သူတို့ ਨੇ အဆက်အသွယ်ရှိတဲ့ဆရာမတွေနဲ့တိုင်ပင်ပြီးတော့ဒီသင်တန်းဖြစ်လာတာပါဒီသင်တန်းကဒီဆရာမတွေအားလုံးကလည်းစေတနာရှိတယ်ကျောင်းသားတွေရတဲ့လူလူလားလားရှိတယ် online နဲ့သင်မယ်အခုဆိုစပါပြီဒီတမိုင်းဘာသာရပ်တွေ now ဒီ critical thinking နဲ့ critical writing နဲ့ဒီဘာသာရပ်တွေ now federal အကြောင်းဒါတွေသင်ရဖို့ရှိပါတယ် now တခြားဘာသာရပ်တွေလည်းကျောင်းသားတွေစိတ်ဝင်စားမှုပုံပါပေါ့ကျောင်းသားတွေလူဝချက်တွေဆက်ပြီးတော့တိုးတက်သွားဖို့ရှိပါတယ်ဆိုတော့အဲ့ဒီအတွက်ကျောင်းသားတွေကိုယ်တိုင်ကလူလူလားလားရှိတယ်ဒီတက္ကသိုလ်ထူထောင်တာလဲကျောင်းသားတွေကိုယ်တိုင်ပါတယ်အဲ့ဒီတွေအရန်ကောင်းတယ
်ဆရာတော့တင်ယူဘက်ကျောင်းသားတွေဘက်ကပေါ့နော်ဆောစောကကျွန်တော်မေးတယ်လို့ပါပဲဒီဟိုဒီ online ကနေတင်ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့တို့နေတို့ဟန်နဲ့ဟိုစာသင်ပြောချင်တာတော့စာသင်ခန်းထဲမှာမဟုတ်ဘူးပေါ့လေဆိုတော့ကိုနီကိုဟန်နဲ့ရယူရမယ်ပညာရေးမျိုးဖြစ်တဲ့အခါကျတော့ကျောင်းသားတွေဘက်ကရောဘာကိုအထူးဟိုအလေးထားပြီးတော့ဒီတင်ယူမှုမှာအတင်ယူတဲ့နယ်လို့ဆရာအကြံပြုချင်ပါလဲရှင
်ကျောင်းအဓိကတော့ကျောင်းသားတွေတို့ဘာကိုလေ့လာချင်တယ်တို့ဘာတရားပိုင်းဆိုင်ရပေါ့တို့လေ့လာချင်တယ်ဘာတရားကိုအဲ့တက္ကသိုလ်ကအဲစီစဉ်တဲ့ဆရာတွေနဲ့ညှိနှိုင်းရမယ်ကျွန်တော်တို့ကတော့ဘလူဘာသာရပ်မျိုးသင်ယူခြင်းနဲ့ဆိုရင်ဒီဆရာတွေရဲ့စီစဉ်ဆောင်ရွက်ပြီးမှာပါတို့မှချိတ်ဆက်ထားတဲ့ဆရာမတွေအများကြီးရှိပါတယ်ဆိုတော့သင်ယူခြင်းနဲ့ဘာတရားကိုကျောင်းသားပြောဖို့လိုတယ်ဘာဘယ်နေရာတွေသင်တို့ဘာတွေလေ့လာပြီးဘာတွေထပ်လေ့လာဖို့လိုလဲဆိုတော့ဆရာတွေနဲ့တံပင်ပြီးတော့လုပ်တယ်ဆိုရင်ဒါကျောင်းသားတွေရဲ့လိုအပ်ချက်နဲ့ကိုင်ညီတဲ့ သိရင်မှုမျိုးဖြစ်မှာပါ
နောက်ဆုံးပေးချင်တာတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေပေါ့နော်ဆိုတော့အရင်တည်းကမြန်မာနိုင်ငံရဲ့ဒီပညာရေးအခြေအနေကဒီအခြေတောင်အာရှမှာကိုမနည်းဒီရင်မောင်းတန်းထိုင်အောင်လို့အမိလိုက်နေရတဲ့အခြေအနေဖြစ်တယ်ပေါ့လေဆိုတော့အခုဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဒီပညာရေးစနစ်ပညာရေးအခြေအတန်းကရောဘယ်လောက်ထိထိခိုက်သွားနိုင်တယ်လို့ဆရာအနေနဲ့သုံးသပ်နိုင်ပါလဲရှင
်ကျွန်တော်အများကြီးထိခိုက်မယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့နိုင်ငံမှာစစ်အာဏာသိမ်းတာဒီချိန်မကတော့ဘူးလေအခုကျောင်းနေမှာလည်းဆရာတွေမလုံလောက်ဘူးကျောင်းသားတွေကလည်းကျောင်းမတက်တော့ဘူးဆိုပြီးဆန္ဒပြကြပြီဒါကြေညာချက်တွေလည်းထုတ်တာလည်းဆရာတွေအများကြီးလည်းအလုပ်ပြုတ်ခံရတော့ကျွန်တော်တို့ပညာရေးကအမှောင်နဲ့ပြန်ရောက်သွားတယ်အဲဒါကြောင့်ကျွန်တော်ကဒီအစိုးရဒီပညာရေးကအာမခိုးလောက်တော့ဘူးတကယ်ပညာမရတော့ဘူးဆိုရင်ကိုပညာရအောင်ကိုယ်တိုင်ဆောင်ရွက်ဖို့ကျွန်တော်အဲဒါကြောင့်တိုက်တွန်းတာပါဒီဆရာဆရာမတွေကမိဘတွေကဒီရက်ရွာကောဝိုင်းဝန်းပြီးတော့ကလေးရဲ့ပညာရဖို့တကယ်အရေးတွေးရှိတဲ့ပညာပါကျွန်တော်ကအတန်းအောင်ယုံလေးဝဲလက်မရယုံလေးပညာကိုကျွန်တော်တန်ဖိုးမထားပါဘူးကျွန်တော်ကတကယ်တတ်တာကိုတန်ဖိုးထားတယ်တကယ်စွမ်းရည်ရှိတဲ့ပညာအဲတကယ်စွမ်းရည်ရှိတဲ့ပညာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆရာတွေနဲ့မိဘတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ကလေးတွေလူငယ်တွေပညာသင်ခွင့်ရှိအောင်ကျွန်တော်ကဆောင်ရွက်ပေးစေချင်ပါ
ဟုတ်ကဲ့ပါဆရာဒေါက်တာသင်းလွင်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါ
လာပါရှင်။ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မီဒီယာလုပ်ငန်းဘာတွေကြုံနေရသလဲ။ဂျာနယ်လစ်တွေဘလို့ရက်တည်နေကြသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ပြီးခဲ့တဲ့ရက်ပိုင်းက Frontier မြန်မာမဂ္ဂဇင်းရဲ့ Managing Editor အမေရိကန်နိုင်ငံသား Journalist Danny Fenster ရန်ကုန် BBC ဆိုင်ရာလေဆိပ်မှာဖမ်းဆီးခံလိုက်ရပါတယ် Frontier မြန်မာမဂ္ဂဇင်းဟာပြည်တွင်းမှာတရားဝင်မှတ်ပုံတင်ထားပြီးအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့မဂ္ဂဇင်းတစ်စောင်ဖြစ်တယ်လို့ COVID ကာလအတွင်းကစပြီး Online မှာတင်ဆက်နေတဲ့မီဒီယာတစ်ခုဖြစ်ပါတယ်မဂ္ဂဇင်းရဲ့ထုတ်ပြန်ချက်အရ Danny ကို Kuala Lumpur ကိုထွက်ခွာမဲ့လေယာဉ်ပေါ်မှာတက်ခင်အာဏာပိုင်တွေဖမ်းဆီးပြီးအင်းစိန်ထောင်ကိုပို့လိုက်တယ်လို့ဆိုပါတယ်သူ့ကိုဘာကြောင့်ဖမ်းသွားတယ်ဆိုတာကိုတော့မဂ္ဂဇင်းတာဝန်ရှိသူတွေကိုယ်တိုင်မသိရသေးပါဘူးရှေ့မှာလဲအမေရိကန်နိုင်ငံသားကမာယုမီဒီယာအက်ဒီတာချုပ်နေသံမောင်အလွတ်သတင်းတောက်တွေဖြစ်ကြတဲ့ပိုလန်နိုင်ငံသားရောဘတ်ဘိုစီရာဂါနဲ့ဂျပန်နိုင်ငံသားယူကီကီတာဇူမီတို့လည်းအဖမ်းခံခဲ့ရပြီးလက်ရှိအခြေအမေရိကန်နိုင်ငံသားနှစ်ယောက်အချင်းထောင်တွဲမှာရှိနေသေးပါမြန်မာမီဒီယာတွေနဲ့မြန်မာဂျာနယ်လစ်တွေရဲ့အခြေအနေကတော့အဲ့ဒီထက်အများကြီးပိုဆိုးပါတယ်
ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရမြန်မာသတင်းသမား88ယောက်ဖမ်းခံရပြီးလက်ရှိအချိန်ထိသတင်းသမား52ယောက်အကျဉ်းထောင်တွေထဲမှာရှိနေသေးပါတချို့ကတော့ထောင်ချပြီးပါပြီ February 1ရက်နေ့ဆီယနာတင်ပြချိန်ကစဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်ကောင်စီအဓိကလုပ်တဲ့အထက်မှာသတင်းအမှောင်ချတာမီဒီယာတွေနဲ့ Journalist တွေကိုနှိပ်ကွပ်တာတွေလည်းပါဝင်ပါတယ်အာဏာသိမ်းပြီးသိမ်းမကြခင်တရားဝင်ရုပ်သံနဲ့ပုံနှိပ်မီဒီယာတွေဖြစ်ကြတဲ့ DVB, Mizima, 7 Day Media, မြန်မာနောင်းနဲ့ခေတ်သစ်သတင်းဌာနတို့ကိုပိတ်ပင်ခဲ့ပါတယ်။တချို့သတင်းမီဒီယာတိုက်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေလုပ်ခဲ့ပါတယ်။တချို့သတင်းမီဒီယာတွေကိုတော့ပိတ်ပင်တာမလုပ်ပေမဲ့ပြည်ရင်းပြည်ပသတင်းတွေထုတ်လွှင့်ခြင်းမပြုနိုင်အောင်အဲ့ဒီမီဒီယာကုမ္ပဏီခြံဝင်းနေတဲ့စစ်သားတွေဝင်ရောက်တက်ဆွဲပြီးလုပ်ငန်းတွေကိုစောင့်ကြည့်ပါတယ်။အဲ့ဒီထဲမှာဂျိုဒုဆလောင်ဖန်ဆက်တဲ့ရုပ်သံဖမ်းယူနိုင်တဲ့DTH စနစ်နဲ့ထုတ်လွှင့်တဲ့ Skynet Media လည်းပါဝင်ပါတယ်စစ်ကောင်စီဟာလုပ်ငန်းလုပ်ကင်ခွင့်ပိတ်ပင်တဲ့မီဒီယာ၅ခုကိုကျင်းညာပေမဲ့တချို့သောမီဒီယာတွေကတော့မကျင်းညာဘဲဝင်ရောက်စီးနင်းပြီးမီဒီယာသမားတွေကိုဖမ်းဆီးတာလုပ်ပါတယ်အဲ့ဒီထဲမှာကမာရွတ်မီဒီယာအက်ဒီတာချုပ်နေတန်မောင်နဲ့မန္တလေးအခြေစိုက် VOM သတင်းဌာနတာဝန်ခံကိုနေလင်းတို့အပြင်နေရီမာအခြေစိုက်တဲ့သတင်းဌာနတွေတိုင်းရင်းသားသတင်းဌာနတွေနဲ့သတင်းထောက်တွေလည်းအများကြီးပါဝင်တာတွေ့ရပါတယ်သတင်းစာရှင်းလင်းပွဲတွေမှာတော့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်သူတို့အနေနဲ့မီဒီယာတွေကိုစတုဒ္ဒမန်တိုင်းအဖြစ်တံပိုးထားပါတယ်လို့ပြောဆိုနေရင်အခုလိုဘတ်ပေါင်းစုံကဖိနှိပ်မှုလုပ်နေတာဖြစ်ပါတယ
်စစ်ကောင်စီကမီဒီယာတွေနဲ့သတင်းသမားတွေအပေါ်အဲ့လိုကြမ်းကြမ်းတမ်းတမ်းဖိနှိပ်မှုတွေလုပ်လာတဲ့အတွက်ပိတ်ပင်ခံရတဲ့မီဒီယာတွေရောပိတ်ပင်တယ်လို့ကြေညာခံရခြင်းမရှိတဲ့မီဒီယာတွေကပါသူတို့ရုံးခန်းတွေစွန့်ခွာခဲ့ကြပါတယ်အဲ့ဒီတည်းမီဒီယာတချို့ကတော့အိန္ဒိယထိုင်းနိုင်ငံနဲ့အခြေချနိုင်အောင်ကြိုးစားပါတယ်တချို့ကတော့ ထိုင်းနေစတိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့ဧရိယာကနေသတင်းထုတ်လွှင့်နိုင်အောင်ကြိုးစားတာလည်းရှိပါတယ်။ပြည်တွင်းမီဒီယာအများစုကြီးကတော့အဲ့လိုနေစသို့မဟုတ်ထိုင်းဘက်ထွက်ပြီးလုံနိုင်လောက်အောင်အင်အားမရှိတဲ့အတွက်ပြည်တွင်းမှာပဲမီဒီယာလုပ်ငန်းကိုလျှို့ဝှက်ပြီးလုပ်ကင်ကြတွေ့ရပါတယ်
။မီဒီယာတွေအဲ့ဒီလိုဖြစ်ပျက်နေကြသလိုဂျာနယ်လစ်စ်တွေအခြေအနေကတော့အဲ့ဒီထက်ပိုဆိုပါတယ်။အာနာသိန်းစစ်ကောင်စီကဆန္ဒပြပွဲတွေကိုပြစ်ခတ်တပ်ဖြတ်ဖမ်းဆီးမှုတွေလှုပ်လာခြင်းကစသတင်းဌာနတွေဟာသူတို့သတင်းထောက်တွေကိုအလောက်ကနေရက်စဲကြောင်းကြေညာချက်ထုတ်ပြန်ပေးကြပါတယ်။ဒါပေမဲ့လည်းပြည်ရင်းသတင်းသမားအများစုအပါအဝင်ပြည်ရင်းခြေဆိုင်နိုင်ငံသားသတင်းဌာနတွေရဲ့မီဒီယာသမားတွေဟာကိုယ်နေအိမ်တွေမှာကိုမနေရဲပဲအခြားနေရာတွေမှာရှောင်တိန်ပုံအောင်နေကြရပါတယ်။အကြောင်းကတော့ရက်ွက်နေဒလန်တွေကပဲသတင်းပေးလို့ဖြစ်ဖြစ်အစင်းစစ်လို့တွေ့ရင်ဖြစ်ဖြစ်မီဒီယာသမားလို့ဆိုလိုက်တာနဲ့ဖန်ဆီးစစ်ဆေးမှုတွေလုတ်တက်လုံနေလို့ပါပဲ။တကယ်လို့များအဲ့ဒီမီဒီယာသမားရဲ့ကွန်ပျူတာတွေကဖြစ်စီဖုန်းတွေကဖြစ်စီဆန္ဒပြပွဲတွေနဲ့အခြားအချက်လက်နဲ့ဓာတ်ပုံတွေကိုတွေ့ရင်ပဲအ ਨੇ ဆုံးစစ်တပ်ကိုဖြိုခွဲဖို့စ조사အားထုတ်တဲ့ဆိုတော့ထောင်သုံးနှစ်အထိချနိုင်တဲ့ပုံမှန်905ကာဂျီနဲ့ဖန်စီတရားဆွဲတာမျိုးလုပ်နေလို့ပါပဲ။သတင်းတော်ချို့ကတော့သူတို့နေအိမ်တွေကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကလာရောက်ပြီးသူတို့ကိုမင်းညာရှာဖွေမှုတွေလုပ်ခဲ့တယ်လို့ပြောကြပါရယ်။စစ်ကောင်စီဟာသတင်းတော်ချို့ကိုသတင်းလုပ်ငန်းမလုပ်ရဲအောင်ကြောက်ရွံ့သွားအောင်ခိတ္တဖန်စီချင်းချောက်ပြီးမှပြန်လွတ်ပေးတာမျိုးလေးလုပ်ပါရယ်။တချို့ကတော့နေဆက်ဘက်ကိုထွက်ပြီးသက်ဆိုင်ရာသတင်းမီဒီယာအလုပ်တွေဆက်လုပ်နေကြရပါတယ်။သတင်းမီဒီယာသမားတွေအနေနဲ့စစ်ကောင်စီရဲ့ဗက်ပေါင်းစုံဖိနှိပ်နေတဲ့ကြားတွေနောက်ထပ်ပေါ်ပေါက်လာတဲ့ပြဿနာတစ်ခုကအများပြည်သူရဲ့ထင်မြင်ယူဆချက်ပါ။စစ်ကောင်စီဟာမီဒီယာတွေနဲ့အွန်လိုင်းပေါ်မှာတင်တဲ့ဓာတ်ပုံတွေ၊ဗီဒီယိုဖိုင်တွေအသုံးပြုပြီးလူတွေကိုဖမ်းဆီးတာ၊ချိန်ချောက်တာတွေလုပ်နေတဲ့အတွက်ပြည်သူအတော်များများဟာဓာတ်ပုံတွေပါမှာဗီဒီယိုတွေပါမှာမလိုလားကြပါဘူး။တပ်ပုံဗီဒီယိုရိုက်ကူးသူဟာအရက်ဝဲရဲလားဒလန်လားမီဒီယာသမားအတူလားမီဒီယာသမားစစ်စစ်လားဝေခွဲမရတဲ့ခြေနေမျိုးအောက်မှာကင်မရာနဲ့ဖြစ်စီဖုန်းနဲ့ဖြစ်စီမှတ်တမ်းတင်တာမျိုးကိုစန့်ကျင်ကန့်ကွက်လာကြပါတယ်။တချို့နေရာတွေမှာတော့တုံ့ပြန်ရံပြူတာမျိုးတောင်တွေ့ကြရပါတယ်။အခြားတစ်ဖက်မှာတော့သတင်းတောက်တွေဟာသူတို့သတင်းတောက်ဖြစ်ကြောင်းတပ်သေးကန်ကတ်တွေကိုနဲ့မကွာစောင့်ထားခဲ့ရင်အဲ့ဒါကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးလို့တွေ့ရင်ဖက်စီခံရနိုင်တာကြောင့်သတင်းတော့ကတ်တွေမဆောင်ပြည်သူတွေယုံအောင်ပြစီရမရှိအခြေအနေမျိုးကြုံနေကြရပါတယ်
။အဲလိုဆိုရတဲ့အခြေအနေမျိုးကြုံနေရပေမဲ့အများစုသောမြန်မာသတင်းသမားတွေဟာသူတို့ professional လုပ်ငန်းတွေကိုစွန့်ပစ်တာမျိုးမလုပ်ကြပါဘူး။ professional ကင်မရာတွေကိုသိမ်းစီဓာတ်ပုံနဲ့ဗီဒီယိုပုံတွက်ကောင်းတဲ့ mobile phone တွေဝယ်ကင်ကြပြီးအဲ့ဒီဖုန်းတွေနဲ့သတင်းယူအလုပ်လုပ်ကြပါတယ်။ဒါတော့လမ်းတွေမှာစစ်ဆေးတတ်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီ mobile phone တွေကသတင်းဓာတ်ပုံတွေဗီဒီယိုဖိုင်တွေကိုမြင်လိုက်ရင်ဖြစ်အဲ့ဒီသတင်းတော့ဖန်ဆီးခံရမှာအသေးချာပါပဲလက်ရှိအနေအထားကိုကြည့်ရင်စစ်ကောင်စီကနေသတင်းအမှောင်ချဖို့နီလန်းပေါင်းစုံနဲ့စ조사နေပေမဲ့ပြည်သူတွေဟာပုံမှန်သတင်းတွေရရှိနေစေဖြစ်တာတွေ့နိုင်ပါတယ်ဒါလည်းမီဒီယာတွေကိုဥဆောင်နေသူတွေရဲ့စ조사မှုဖန်ဆီးခံရမဲ့ဘေးအသက်သေဆုံးနိုင်တဲ့ဘေးတွေကိုမငဲ့ကွက်ပဲအန်ဒီရဲ့အရှိဆုံး professional လုပ်ငန်းကိုမဆွတ်လွတ်ပဲရဲရဲဝင်းဝင်းသတ္တိရှိရှိလုပ်နေကြတဲ့ journalist တွေရဲ့စွန့်စားမှုတွေကြောင့်သာဖြစ်ကြောင်းပ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်မယ်။VOA အစီအစဉ်ကိုနားဆင်ပြီးတော့ Messenger ကရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဖော်ပြပေးကြပါလိမ့်မယ်။ချစ်မော်ဆိုတဲ့သောရရှင်ကသတင်းတွေကိုဖုန်းနဲ့ရောရေဒီယိုအင်တာနက်မရတဲ့အခါတွေနဲ့ပါကြည့်ရှုနားဆင်ပါတယ်။သတင်းမှန်တွေကိုသိရလို့အထူးကျေးဇူးတင်မိပါတယ်။အရေးတော်ပုံမှာတက်နိုင်တဲ့ဘက်ကနေပါဝင်နေတဲ့ပြည်သူလူထုအားလုံးကိုလည်းအထူးကျေးဇူးတင်မိတယ်လို့ပြောပြပါ VOE ရေ။88ကစပြီးတော့အခုချိန်ထိနားဆင်အားပေးနေပါတယ်တဲ့။ချစ်မော်ဆိုတဲ့သောရရှင်ပြောလာပါတယ်ရှင်။ဒ ီမှာရေဒီယိုနဲ့ပါနားဆင်နေဆိုလို့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်းည12နာရီချိန်မှာရေဒီယိုကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ညစောစောမအိတ်တက်တဲ့သူတွေနားထောင်ခြင်းနားထောင်လို့ရအောင်ပါနော်။ဇေယျလိုင်းဆိုတဲ့သောရရှင်ကတော့ကျမတို့သတင်းတွေမှာဖော်ပြနေတဲ့အသုံးနှုန်းတစ်ခုနဲ့ပတ်သက်ပြီးတော့ကန့်ကွက်စာရေးလာပါတယ်။
မင်္ဂလာပါ VOA ခင်ဗျာကျွန်တော် VOA ကိုနေ့တိုင်းနားထောင်နေ့တိုင်းသတင်းဖတ်နေတဲ့ပရိသတ်တယောက်ပါ VOA ရဲ့တချို့သတင်းတွေမှာစစ်ကောင်စီကိုမြန်မာတပ်မတော်လို့တုံးလုံးတာတွေမြင်နေကြားနေရပါတယ်ဒါအတွက်ပြင်ဆင်ရေးသားပြောဆိုပေးစေချင်ပါတယ်ဆရာနာသိန်းကောင်စီဟာမြန်မာနိုင်ငံနဲ့ပြည်သူကိုကိုစားပြုတဲ့တပ်မတော်မဟုတ်ပဲမင်းအောင်လှိုင်အတွက်ပဲကိုစားပြုတဲ့တပ်မတော်ဖြစ်နေလို့အခုလိုဝေဖန်အကြံပြုလိုက်ရတာပါခင်ဗျာ
ဒါကဇေယျလိုင်းသူ့ရဲ့ထင်မြင်ယူဆချက်နဲ့အဲလိုမျိုးရေးလာတာဖြစ်ပါတယ်။သူ့လိုပဲတောင်းဆိုလာကြတဲ့သောရရှင်ရဲ့စာတချို့ကိုလည်းလက်ခံရရှိပါတယ်နော်။ကျွန်တော် VOE ကိုစာရေးလာကြတဲ့သောရရှင်ရဲ့စာရည်ထဲမှာတော့ကိုပိုင်ထင်မြင်ယူဆချက်ဒီနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးလာကြတဲ့စာရည်လည်းလက်ခံရရှိပါတယ်။အဲ့ထက်ကဒီဆောင်ကတော့ NUB အမျိုးသားညီညွတ်ရေးအစိုးရနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ရေးသားထားတာဖြစ်ပါတယ်။သူရဲ့စာကိုဆက်ပြီးပြောပြပေးခြင်းပါတယ်နော်။ KBM ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကကိုယ့်ရဲ့ခံစားချက်အရကိုဒေါသအရ NUG ကိုဒေါသထွက်မိရင်ထွက်မိမယ်။အပြစ်တင်ပြီးတဲ့အခါလဲတင်ပြီးတတ်ပါတယ်။ဖြစ်ပေတာဆန့်ကျင်တာမထောက်ခံတာမျိုးလုံးဝမဟုတ်ပါဘူးပုဂ္ဂိုလ်တို့တရားအဖွဲ့အစည်းတစ်ခုဆိုရတဲ့ပြည်သူတွေအတွက်ပဲရေးရှိကိုစဉ်းစားစေခြင်းလို့ဒါကြောင့်မလို့အဖက်ဖက်ကသုံးသက်ပြီးတော့ဒီအကြံပြုချက်ကိုရေးပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်ရှင်သူကအဲ့စာထဲမှာတော့ NUG အစိုးရရဲ့အာသာချက်တိုင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အကူအညီတွေရနေနိုင်တာနောက်ပြီးတော့ CRPH နာမည်နဲ့အလှူငွေတွေကြားထားတာတိုင်းသားပါတီတော်တော်များများနဲ့လည်းအခြေအဆက်လှုပ်ထားနိုင်တာဒါမျိုးတွေအားနဲ့ချက်တွေထဲမှာဆိုရင်တော့ခြေကုပ်မယူနိုင်သေးတာနောက်ပြီးတော့ပြည်သူတွေအတွက်အဓိကထိရောက်တဲ့အကောက်အွယ်မပေးနိုင်တာအစားရှိသဖြင့်သူကရေးလာပြီးတော့သူ့ရဲ့သုံးသက်ချက်နောက်ပြီးတော့အကြံပြုချက်တွေကိုအခုလိုပြောလာပါတယ်
။အားနဲ့ချက်တွေမှာတော့မြေပြင်အခြေအနေအရအခက်အခဲတွေများနေတာသိပါတယ်။မအားလာကဒီအာနာသိမ့်မှုအချိန်တော်ကြာကလေးကပြင်ဆင်ထားခဲ့တာရဲ့တက်တွေကို20ကြီးဖြန့်ကျက်ထားနိုင်တာရဲ့နိုင်ငံရဲ့အခန်းကဏ္ဍအတော်များများမှာခြေကုပ်ယူနေရာယူထားပြီးဖြစ်နေတာရဲ့ကြောင့်NUG လှုပ်မရသေးတာပါနိုင်ငံတကာရဲ့အသိမှတ်ပြုမှုရဖို့ကိစ္စနဲ့ EAO တွေကိစ္စမှာတော့အပေးယူတွေလုတ်ကိုလို့ရပါလိမ့်မယ်လုတ်လဲလုတ်တင်ပါတယ်အလကားရမယ့်ကိစ္စတော့တိတ်မရှိပါဘူးနိုင်ငံတကာကလည်းဒီမိုကရေစီရေးနဲ့တရုတ်ကိုထိန်းသိမ်းခြင်းလို့သာဒီလောက်ကူညီနေတာဖြစ်ပါတယ်လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကလည်းကိုယ်ပိုင်လွတ်လပ်တဲ့နေမြေရခြင်းလို့သာဒီလောက်ထိကူညီနေတာပါပါတီတွေကိစ္စကတော့နိုင်ငံရေးလိုဝကြီးအုပ်မှုကိုလျှော့ချနိုင်မှုကြိုးစားရင်အဆင်ပြေပါလိမ့်မယ်မအားလာကဒီအကွက်ကိုစသုံးလာပါတယ် PR စနစ်ပါရွေးကောက်ပွဲပြန်လုပ်မယ် PR သုံးမယ်လို့ကြေညာနေပါပြီ PR စနစ်မှာပါတီကြီးတစ်ခုကလောဝကြီးအုပ်လို့မရတဲ့စနစ်မှုဒိုင်ယနာပါတီတွေအကြိုက်ဖြစ်စီပါတယ်သို့တော်လည်းပဲ PR စနစ်ဟာနိုင်ငံရေးစနစ်ခိုင်မာအားကောင်းသွားမှသာလုပ်တဲ့ကိစ္စမျိုးပါနိုင်ငံရေးစနစ်မတည်ငြိမ်ပဲသွားလို့ရင်ဘယ်လို့မှရှေ့မရောက်ပဲတက်ကားပဲချေလေကစားသွားပါလိမ့်မယ်ဒါကိုပါတီတချို့ကသိပါတယ်NUG ကသာဒီတိုက်ပွဲနိုင်လို့နိုင်ငံရေးစနစ်တည်ငြိမ်တာနဲ့နောက်9နှစ်သို့မဟုတ်10နှစ်မှာ PR နဲ့သွားမယ်လို့ကြေညာနိုင်ရင် EAO နဲ့ပါတီတွေဘက်ကပါလာနိုင်ပါလေ NLD ရဲ့အခမ်းကဏ္ဍကိုရှော့ချသင့်ရင်ရှော့ချရပါလိမ့်မယ်လိုအပ်တာကတိုင်းပြည်ကောင်းစားရေးနဲ့ညီညွတ်ငြိမ်းချမ်းရေးပါအကြံပြုချက်ဆက်ပြောပါရစေခေါင်းဆောင်ပိုင်းတွေအထင်သိမ်းခံထားရလို့ယတိပြတ်ဆုံးဖြတ်ချက်မချနိုင်ဘူးဆိုတာမျိုးလုံးဝမလုပ်တင်ပါအခုချိန်ကဒေါန်ဆန်းစုကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုကြမှာကိုဖန်တီးဖို့အကောင်းဆုံးအချိန်ဖြစ်နေတဲ့အတွက်ပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ရှစ်ဆက်ဖို့လိုနေပါပြီဒေါ်စုကလည်းဒီလိုပဲဖြစ်စေချင်ပါပါအဲလိုမှမဟုတ်ရင်တော့ဒေါ်လန်ရေးအောင်မြင်သွားရင်တော့ရှစ်ဆက်ရမယ့်ခီးကအကွဲပြဲတွေနဲ့ခီးဆက်နေရပါလိမ့်မယ်ကျွန်တော်တို့ဟာနိုင်ကိုနိုင်မှဖြစ်တော့မယ်လို့အားလုံးကခံယူပြီးပါပြီကဘာအရေးမြမအရေးနိုင်ငံရေးအခင်အကျင်းတွေအရာလဲကျွန်တော်တို့အားသာနေပြီမို့တချို့သောဝန်တို့ဝန်ပိုးတွေကိုစွန့်လွတ်ပြီးပန်းတိုင်ကိုအရောက်သွားကြရအောင်ပ
ါ KBM ဆိုတဲ့သောရရှင် NUG အစိုးရကိုအကြံပြုပါတယ်ဆိုတော့စာရေးပြီးတော့ပြောလာတာဖြစ်ပါတယ်သူကဒီလိုစာလေးတွေရေးပို့ချင်ပါတယ် VOE ကိုလည်းအမြဲတမ်းနားထောင်ဖြစ်ပါတယ်အကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့အခုလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အကြံပြုချက်တွေရေးပို့ချင်တယ်ဆိုတော့ကျမတို့ VOE ကိုစာရေးပို့နိုင်ပါတယ်နော်အီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အဆင်ပြေပါတယ်ရှင် ရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဆက်ပြီးဖော်ပြပေးစီမားနေရှင်။မကွေးတိုင်းထီးလင်းမြို့နယ်တောရွာလေးတစ်ခုကပါအရေးတော်ပုံကြီးအများဆုံးပြည်စည်းစေချင်ပါပြီလို့ရေးလာတဲ့တော်ရရှင်ကတော့ CDM မလုပ်ကြတဲ့သူတွေကြုံရတဲ့အခက်အခဲကိုပြောလာပါတယ်
။ CDM ဆိုတာအာဏာရှင်ပြုတ်ကျရေးအဓိကလက်နက်ဆိုပေမဲ့ရပောင်းတရာကျော်လာပြီဖြစ်လို့အောက်ခြေဝန်ထမ်းတွေစားဝတ်နေရေးကြက်တဲလာနေပါပြီ။ CDM လုတ်ပါ CDM လုတ်ပါဆိုပြီးအော်ပေးနေုံနဲ့ဝန်ထမ်းတွေမပြည့်စုံမလုံခြုံပါဘူး။CRPH ကတီတီရရောက်မထောက်ပံ့နိုင်ဘူးဆိုရင်အခြေခံလူဒန်းစားတွေဘလို့မှအဆင်မပြေပါဘူးလေပဲကျင်နေပြီးစစ်ကောင်စီကိုတီတီရရောက်အပြစ်ပေးတာမျိုးလဲလောက်တာအခုချိန်ထိမတွေ့ရသေးတော့စိတ်ပြက်မိပါတယ်သူတို့ကတော့လွတ်မြောက်နေမြေမှာပေါ့ပြည်သူတွေကတော့စစ်တပုံနေမြေမှာသွေးမြေကျနေရပါပြီမပြီးဆုံးနိုင်တဲ့ပကြီကားလိုမြန်မာပြည်ကြီးလဲဘရော့မှအေဂျန်ပြီးဒီလိုအာဏာသိမ်းမှုတွေကရပ်တန့်သွားမှာလဲဗျာ
မနက်ညမှာဖြစ်ပေါ်နေတဲ့ဆေးအာဏာသိမ်းမှုနောက်ပိုင်းဒီလူထုကစန့်ကျင်ဆန္ဒပြမှုတွေနဲ့ပတ်သက်လို့နောက်ဆက်တွဲကြုံတွေ့နေရတဲ့အခြေအနေတွေကိုရင်းဖွင့်ရေးသားလာကြတဲ့သောရရှင်ရဲ့အစာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါရစေ။ဒီထက်ကသောရရှင်တယောက်ကမကွေးတိုင်းထီးလင်းမြို့နယ်တောရွာလေးတစ်ခုကပါအရေးတော်ပုံကြီးအများဆုံးပြီးစီးစေချင်ပါပြီလို့ရေးလာပါတယ်။သူက CGM လောက်ကြတဲ့သူတွေကြုံရတဲ့အခက်အခဲကိုပြောလာတာပါ။ဒီသောရရှင်က CGM ဒီတော့ရှင်က CGM လုတ်ပြီးတော့အာနာရှင်ပြုတ်ကြရင်လုံနေကြပြီမဲ့အဲ့လိုလုံနေတဲ့သူတွေဘလောက်တောင်အခက်ခဲတွေကြုံနေရလဲဆိုတာအခုလိုရေးလာတာဖြစ်ပါတယ်။နောက်ထပ်ရင်ဖွင့်လာတဲ့တော့ရှင်တယောက်ကတော့ကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်ခဲတွေဖိနှိပ်အနိုင်ကျင့်မှုတွေနဲ့ပတ်သက်ပြီးတော့ဗီဒီယိုကိုဆက်သွယ်ပြီးတော့ကိုရိုင်းရင်ဖွင့်လာတဲ့တော့ရှင်ကမုံမုံမြို့နယ်ကုံလောရွာကဒေသခံတွေသူတို့ရဲ့ဖျားเจ้าမှာစစ်တပ်ကနေရာယူထားတဲ့ပုံမကြေမနက်ဖြစ်နေတာကိုပြောလာတာပါ။စစ်သားတွေကဖျားเจ้าအပေါ်ကနေပြစ်ခတ်နေရတယ်မဖြစ်သင့်ဘူးလို့ရွာသားတွေကအခုလိုမျိုးရင်ဖွင့်ပါတယ်
။ဘုံတော်ဖျားเจ้าမှာသူတို့ဖျားเจ้าထဲမှာရောဒီသူတို့ရဲ့ခမဆောင်ပြတ်ထပ်ໄປမှာရောသူတို့ကစစ်တပ်လုံးနေကြတာသူတို့ကအဲခမဆောင်ဩအပေါ်နဲ့အဲ့ဒါအဲ့တနတ်တွေပါလေအဲ့ဘောနဲ့ပြစ်တယ်တဲ့အဲအခုသူတို့တော့ပြေးလို့လည်းမရဘူးတဲ့ဟိုတော့လည်းတော့ရဲခဲ့ပြီတဲ့တစ်ခေါက်တော့ပြောတယ်နှစ်ခေါက်တော့ပြောတယ်နောက်ကျတော့သူကပြောလာအဲမပြောရတော့ဘူးရွာသားတွေကလားအခုကသူတို့ကအမှန်တော့ချိုးလေကုန်ပြည့်ဆိုတော့ဒီသစ္စာအမှန်8အမှန်နေတော့ဘာသာရေးချာတွေကိုပြောပြီးဒါသူတို့အဲ့ဒီခမဆောင်ကြီးအပေါ်ကနေခမလေးကြီးနဲ့မောင်ချာလေးနဲ့အပေါ်ကနေပြစ်တယ်လေကျွန်တော်တို့လည်းဒီအတော်လာချက်တော့ကြင်လက်ဆက်အများကြီးပါအဲ့ကျတော့ဝင်ခဲမှာအပေါ်ကကလည်းဟိုတတနာဝင်းဆိုတော့တော့ကုန်တယ်ဆိုရင်
ဒါကတော့မိုးမောင်းမြို့နယ်ကုံလောရွာကဒေသခံသူတို့ဒေသမှာကြုံတွေ့နေရတဲ့အဖြစ်အပျက်ကိုကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။အခုလိုမျိုးကိုရိုင်းရင်ဖွင့်ချင်ကြရတယ်ဆိုတော့ကျမတို့စီကိုတယ်လီဖုန်းနဲ့လည်းဆက်သွယ်နိုင်တယ်လို့ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ဒီ Messenger email ထဲမှာတော့အတန်ဖိုင်နဲ့ပေးပို့နိုင်ပါတယ်နော်။ဘယ်ဒေသဘယ်နေရာမှာဘလို့ဖြစ်တယ်ဆိုတာကိုတော့အစာအကျန်းပြင်းရေးပို့လိုက်ဖို့လိုပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သရရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း Season လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့တေးချစ်သောရရှင်နေကိုမြစ်တာဒေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါရနော်မိုက်ကယ်လီယန်ဆိုတဲ့သောရရှင်တေးတောင်းလာတာကတော့မြန်မာပြည်ကစစ်ဘေးရှောင်တွေအတွက်သချင်းလေးနဲ့နှစ်သိမ့်ပါရစေဟဲ့ ကိုမျိုးကြီးတည်ဆောက်ထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တချင်လေးတောင်းဆိုကြပါလေ။စစ်ဘေးရှောင်မိဘပြည်သူတွေဘေးရန်ကင်းရှင်းပြီးတော့ကျန်းမာကြပါစေ။ဖျားသခင်အားလုံးကိုကောင်းချီးပေးပါစေတဲ့။မိုက်ကယ်လျန်ဆိုတဲ့သရရှင်မေတ္တာဒေလက်ဆောင်ပါလာတာဖြစ်ပါလေ။ဒီတော့သူတောင်းဆိုထားတဲ့မျိုးကြီးတည်ဆောက်ထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တချင်လေးနဲ့ဖြော်ပြပေးကြပါရနော်။သူပြောသလိုပဲစစ်ဘေးရှောင်ပြည်သူတွေပါဝင်အားလုံးဘေးရန်ကင်းရှင်းကြပါစေလို့ထပ်ဆင့်ဆန္ဒပြုချင်ပါတယ်ရှင်အားလုံးရဲ့မျက်ရည်ကိုစီစတောင်းခြင်းများနဲ့မုဒ္ဒတွေဒီကဘာမှာကြာခဲ့သမျှကြည့်တည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်လိုက်ရိုင်းနားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာတွားပြီးနားဆင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
继续拿现在的卡အဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညညလွင်ကတင်ဆက်ပေးထားပါတ ဒီတစ်ပတ်မှာတော့ကမ္ဘာပေါ်ကအင်တာနက်သုံးစွဲမှုနဲ့ပတ်သက်ပြီးအင်တာနက်အသုံးပြုမှုအနည်းဆုံးနိုင်ငံတွေနဲ့အင်တာနက်ကိုလွတ်လွတ်လပ်လပ်အများဆုံးသုံးနိုင်တဲ့နိုင်ငံတွေအကြောင်းပြောပြပေးထားပါတယ်
90% of the internet users connect to the internet using their mobile phone and of course TikTok is a mobile first app and
ဒီကနေ့ကဘာပေါ်ကနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအားကစားအမှုပညာစတဲ့ဘက်ဆောင်အရာအလုံးမှာ internet ဆိုတာကမရှိမဖြစ်ဆိုသလိုအရေးပါတဲ့ကဏ္ဍတစ်ခုဖြစ်လာပါတယ်။ဒါကြောင့်အခု2022ခုနှစ်အေပီလထဲမှာကောက်ယူခဲ့တဲ့စစ်တမ်းတွေအရကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းကျော်တန်း9000နီးပါးဟာအင်တာနက်အသုံးပြုသူတွေဖြစ်ပါတယ်။ဒါအပြင်အသုံးပြုသူအရေအတွက်ကတနေ့နဲ့တနေ့တိုးလာနေပြီးတော့တစ်ကမ္ဘာလုံးအတိုင်းအတာနဲ့ဖြန်းများတနေ့ကိုလူပေါင်း9သိန်းကျော်သုံးစွဲမှုတွေတိုးနေတယ်လို့ဆိုပါတယ်။အင်တာနက်သုံးစွဲသူတယောက်ဟာဖြန်းများအားဖြင့်တနေ့မှာ9နာရီလောက်သုံးစွဲမှုရှိတယ်လို့လည်းဖော်ပြထားပါတယ်။အင်တာနက်သုံးသူတွေထဲမှာအမျိုးသမီးအရေအတွက်ကအမျိုးသားတွေထက်20ရာခိုင်နှုန်းနည်းပါတယ်။အသက်80ကျော်အင်တာနက်သုံးသူပေါင်းကကမ္ဘာမှာတန်း450နီးပါးရှိပြီးအဲ့ဒီအထက်ကတန်း150လောက်ဟာအသက်80ကျော်အရွယ်တွေဖြစ်ပါတယ
်။
အင်တာနက်အများဆုံးသုံးတဲ့အသက်အရွယ်ပိုင်းတွေကတော့25နှစ်ကနေ34နှစ်အတွင်းအရွယ်တွေဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာပေါ်မှာအင်တာနက်အများဆုံးသုံးတဲ့နိုင်ငံတွေကိုကြည့်ရင်လူဦးရေအရာကြည့်မယ်ဆိုရင်တော့တရုတ်နိုင်ငံမှာလူဦးရေရဲ့69ရာခိုင်နှုန်းရှိတဲ့လူသန်းပေါင်း989သန်းနီးပါးဟာတရုတ်နိုင်ငံမှာအင်တာနက်ကိုသုံးကြပါတယ်။ဒါပေမဲ့အင်တာနက်ကိုသုံးပြီးတော့ Facebook, YouTube, Instagram, Twitter, Google တို့လိုလူမှုကွန်ရက်တွေနဲ့ BBC, Al Jazeera, NBC တို့လိုသတင်းဌာနတွေရဲ့ website တွေကိုတော့ကြည့်ရှုအသုံးပြုလို့မရပါဘူး။တရုတ်နိုင်ငံဟာ website ပေါင်း 8,000 ကျော်ကိုအင်တာနက်သုံးတဲ့ပြည်သူလူထုတွေကြည့်လို့မရအောင်ပိတ်ပင်ထားတယ်လို့စစ်တမ်းပြုစုသူတွေကဆိုပါတယ်။အင်တာနက်အသုံးပြုမှုကိုနိုင်ငံရဲ့လူဦးရေအရေအတွက်နဲ့မကြည့်ပဲယာကိုင်းနှုံးနဲ့ကြည့်မယ်ဆိုရင်တော့ Iceland, UK, Kuwait နဲ့ Luxembourg နိုင်ငံတွေကအင်တာနက်အများဆုံးသုံးကြပါတယ်။အဲ့ဒီနိုင်ငံတွေကလူဦးရေရဲ့68ယာကိုင်းနှုံးဟာအင်တာနက်သုံးစွဲသူတွေပါ။အင်တာနက်သုံးစွဲမှုအနည်းဆုံးနိုင်ငံကတော့အာဖရိကတိုက်အရှေ့ဘက်ကအီရီထရီးယားနိုင်ငံဖြစ်ပါတယ်။နိုင်ငံလူဦးရေရဲ့ 1.3 ရာခိုင်နှုန်းပဲအင်တာနက်အသုံးပြုခွင့်ရှိပါတယ်။အဲ့ဒီအီရီထရီးယားနိုင်ငံဟာကမ္ဘာပေါ်ကလူအခွင့်အရေးချိုးဖောက်မှုအဆိုးဝါးဆုံးနိုင်ငံတွေစီးရင်နေတဲ့မှာလဲပါဝင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြောက်ကိုရီးယားကတော့အင်တာနက်သုံးစွဲမှုနဲ့ပတ်သက်ပြီးခိုင်မာတဲ့အချက်အလက်တွေမရနိုင်ပေမဲ့နိုင်ငံသားတွေအနေနဲ့အင်တာနက်လုံးဝသုံးစွဲခွင့်မရှိဘဲနိုင်ငံရဲ့မရှိမဖြစ်လိုအပ်တဲ့နေရာတွေမှာသုံးဖို့ intranet လို့ခေါ်တဲ့ပြည်ရင်းမှာပဲအချင်းချင်းအသုံးပြုလို့ရတဲ့ကွန်ရက်ကိုအသုံးပြုကြရတာဖြစ်တယ်လို့လေ့လာသူတွေကဆိုပါတယ်ရှင
်။တနင်္ဂနွေညအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြရတာပါ။အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်ပေမဲ့ဆက်အနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေအပြင် PDF ပြည်သူ့ကာကွယ်ရေးတပ်ထောက်ခံကြိုဆိုတဲ့ချစ်တဲ့ပွဲတွေနေရာဒေသအတော်များများဆက်လက်ပြုလုပ်နေကြဆဲဖြစ်တဲ့အပြင်စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တေဆုံးသူလည်းရှိခဲ့ပါတယ်။ပုဂံမျိုးတစ်မှာဒီကနေ့မေလ30ရက်နေ့မနေ့ပိုင်းကစစ်ကောင်စီတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်လို့လူငယ်တအူးတေဆုံးခဲ့ပြီး5ဦးဖမ်းဆီးခံခဲ့ရပါတယ်။မကွေးမြို့မှာတော့ကဗျာဆရာကိုကျော်စွာခေါ်ရာစုတင်နဲ့တခြားအမျိုးသားတအူတို့ကိုစစ်ကောင်စီကမေလ29ရက်မနေ့ညကဖမ်းဆီးသွားခဲ့ပါတယ်။ဆရာနယ်တဲမှုစန်းကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တနင်္သာရီတိုင်းဒဝယ်မြို့မှာဒီကနေ့မေလ30ရက်နေ့မှာလဲမိုးရွာနေတဲ့ကြားကတပ်ပေါင်းစုတပိတ်ချီတက်ဆန္ဒပြခဲ့ပါတယ်။အာဆီယံအနေနဲ့ဘရင်ဂျင်စာချုပ်အပိုက်1မှာဖော်ပြထားတဲ့အခြေခံမူဝါဒနဲ့ရည်မှန်းချက်တစ်ခုဖြစ်တဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုမြင့်တင်ကာကွယ်ပေးရေးဆိုတဲ့ပြဋ္ဌာန်းချက်နဲ့အညီလိုက်နာဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဆေးရနာသိမ့်မှုနဲ့ပတ်သက်လို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ကြီးကအိတ်ဖွင့်ပေးစာပေးလိုက်ပါတယ်။ဒီနေ့ကလေးည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA သောရရှိမန်းနဲ့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကင်းဝေးနိုင်ကြပါစေ။လူရပန်းနိုင်ကိုအမြန်ဆုံးစုကူနိုင်ကြပါစေလို့ဆုတောင်းမြတ်တာပို့လိုက်ပါရခင်ဗျာကျွန်တော်ဇော်ဝင်လိုက်ပါ